သာသနာတော်တက္ကရာ2560ပြည့်နှစ်ကောဇာတက္ကရာ1398ခုနှစ်ကဆုံးလပြည့်ကျော်14ရက်2016ခုနှစ်ဇွန်လ4ရက်စနေနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ကလေးကောင်တီဆန်ဂေပရိယေစီတီဒေါက်တာမောင်မောင်ဒေါ်မီယုသမီးမတ်ချုပ်သည်မောင်မိသားစုများဤဓမ္မစကုဓမ္မယုံတော်ကြီးအတွင်းမှရွှေမင်းဝန်ဆရာတော်ဤခொနရဲ့မဟာတတိပဋ္ဌာန်အချိန်ပြည့်ဝိပဿနာတရားစခန်းပွဲမှာဝင်ရောက်ပြီးတော့မဟာတတိပဋ္ဌာန်ဝိပဿနာတရားတို့ကိုရှုမှတ်ပွားများအားထုတ်လျက်ရှိကြတဲ့ယောဂီသူတော်စင်များနဲ့တရားနာယူရန်ရောက်ရှိလာကြတဲ့တရားနာပိဋကများကိုဘုန်းကြီးဓမ္မဒါနတရားအလှပေးလူမှာကတော့တတိပဋ္ဌာန်ဂုံရီပြတရားတော်ဗတ်တရားတော်လေဒီတတိပဋ္ဌာန်သုတ်တံဒေသနာတော်ကြီးကိုမူရင်းထားပြီးတော့ယနေ့တတိပဋ္ဌာန်သုတ်တံနေ့ကနေပြီးတော့လူအယားလူအယားလေးတွေကိုဘုန်းကြီးတို့ထုတ်နှုတ်ပြီးတော့တတိပဋ္ဌာန်ရဲ့ဂုံရီများကိုတင်ပြပြီးတော့သွားမှာဖြစ်ပါဒီတတိပဋ္ဌာန်သုတ်တံဒေသနာတော်ကြီးကိုဘုန်းကြီးတို့မြတ်စွာဘုရားလက်ထက်တော်ကစလို့ဘုရားရှင်ရဲ့တပည့်သားတာဝကတွေနောက်မြတ်စွာဘုရားပြိဋိဘံဝစ္စံတော်မူပြီးတဲ့နောက်ပိုင်းမှာရှင်မကတ္တပရှင်အာနန္ဒရှင်ဥပန္နိစတဲ့မထေရမြတ်များမှတဆင့်ရှင်မောဂလိဗုဒ္ဓဒေတာမထေအဲ့ဒီမှာတဆင့်ကိုတိုင်ကိုဌာနသာသနာပြုဆီလွတ်တဲ့အခါမှာဘုန်းကြီးတို့မြန်မာနိုင်ငံသုဏဘုံမီတထုံပြည်ကိုရှင်သောနာရှင်ဥတ္တရာတို့ယန္တာမထေရမြတ်များကြွားရောက်တော်မူလာကြပြီးတော့မြတ်စွာဘုရားဟောကြားထားတဲ့ဘိတ္တကတော်များနဲ့အပမဒဆိုတဲ့ဒီတတိပဋ္ဌာန်တရားဒေသနာတော်များကိုဆက်လက်ပြီးတော့ဖြန့်ဝေဟောကြားလို့အဲ့ဒီကကျင့်ကြံပွားများအထောက်ကြတဲ့ပုဂ္ဂိုလ်များတရားသူတွေရရှိသွားတဲ့ပုဂ္ဂိုလ်များဟာလေပင်မြောင်များစွာအဲ့ဒီတထုံကနေပြီးတော့ပကံရှင်အရဟံကနေပြီးတော့ဒီပိဋကတော်များနဲ့အပ္ပမဒဆိုတဲ့ဒီတတိပဋ္ဌာန်တရားတော်ကြီးကိုဆက်လက်ပြီးတော့သိဆောင်သွားအဲ့ဒီမှာလေပင်ကျင့်ကြံပွားများအထောက်ကြလို့တရားပေါင်းမြောက်ကြတဲ့ပုဂ္ဂိုလ်တွေမြောင်များစွာအဲ့ဒီမှာတဆင့်အစင်းစင်ဒီမှာသာသနာတော်ကြီးကိုလက်ဆင့်ကမ်းပြီးတော့တည်ဆောင်သွားတဲ့အခါကလည်းကြတော့နောက်မြန်မာနိုင်ငံအထက်ပိုင်းဖြစ်တဲ့ရွှေဘိုတီးနှုံးဆရာတော်ဘုရားကြီးထံမှာဒီပိဋကတော်များအပ္ပမဒဆိုတဲ့တတိပဋ္ဌာန်တရားတော်ကြီးရောက်သွားအဲ့ဒီမှာဆရာတော်ဘုရားကြီးကိုတော်တိုင်ကျင့်ကြံပွားများအားထုတ်လို့ကိုယ်တိုင်ပေါင်းမြောက်ပြီးတဲ့အခါကလည်းကြတော့မှဒီတရားတွေဆက်လက်ပြီးတော့ဟောကြားပေးတယ်သို့တော်မြန်မာနိုင်ငံမှာဒီအပ္ပမဒဆိုတဲ့တတိပဋ္ဌာန်တရားကြီးတင်ကောပြောက်ဝဲသွားလူနိဗ္ဗာန်နှစ်ပေါင်းထောင်ချီပြီးတော့ဖြစ်သွားခဲ့ပါတယ်။အဲဒီလိုဒီတတိပဋ္ဌာန်တရားကြီးတင်မျိုးပြောက်ဝဲသွားတော့မယ်အချိန်မှာဘယ်ပုဂ္ဂိုလ်ဟာစပြီးတော့အ우ဆုံးစတင်ပြီးတော့ပေါ်ထုတ်လာလဲဆိုတော့ဘုန်းကြီးတို့မင်းကွန်ဇေတဝန်ဆရာတော်ဘုရားကြီးဒီဆရာတော်ဘုရားကြီးဟာတာမဏေဘဝယဟန်ဘဝယဟန်ငယ်ဘဝစာပေပရိယတိတွေသင်ကြားလို့အဲဒီမှာကြိုးကြိုးစားစားသင်ကြားပြီးတော့ဇာကြဘုန်းကြီးဘဝတိအောင်ရောက်စာပေတွေပို့ချပေးတဲ့ခါကလည်းကြတော့စာသင်္သာတန်ဃာတော်တွေရဲ့စာပေကိုမကြိုးစားမှုတွေကိုသူကိုယ်တိုင်ပြန်မှန်းခံပြီးတော့ဇာဝပေါင်းများစွာချပေးပေမယ့်ကြိုးစားမှုကိုအားမရတဲ့ခါကလည်းကြတော့ပရိယဘက်မှာစိတ်အားယော့သွားတယ်အဲ့မှာတစ်ချိန်လုံးကဇာပေတွေသင်ချားပြီးတော့နေတဲ့အချိန်ဇာပေတွေလိလလိုက်စားနေတဲ့အချိန်မှာကြိုးကြိုးစားစားလိလလိုက်စားနေတဲ့အချိန်မှာမင်းကွန်တော်ရဆရာတော်ဘုရားကြီးကဦးစဉ်စာရီသိကြိုးစားနေပါလားဘာအတွက်ဒီလောက်ကြိုးစားနေတာလဲလို့အဲ့ဒီမင်းကွန်တော်ရဆရာတော်ဘုရားကြီးကမေးတဲ့အခါကလည်းကြတော့တပည့်တော်နိဗ္ဗာန်လူချင်းလို့ပါဗျာဘာလူချင်းလို့တယ်လေတပည့်တော်နိဗ္ဗာန်လူချင်းလို့ပါဗျာလို့အဲ့ဒီလို မင်းကုန်းစီတဝန်လောင်းနေရာဖြစ်တဲ့ဒီယဟန်ငယ်လေးကလျှောက်တော့နိဗ္ဗာန်လူကျင်နာများကွယ်တဲ့ဘူတံဘူတာတော်ပတ္တတိဆိုရင်နိဗ္ဗာန်ရပါတယ်တဲ့ဘူတံဘူတာတော်ပတ္တတိတဲ့ဆိုစမ်းမှာဘူတံဘူတာတော်ပတ္တတိနောက်တစ်ခေါက်ဘုဒ္ဓံဖြစ်နေတာကိုဘုဒ္ဓံတော့ဖြစ်နေတဲ့အတိုင်းပတ္တိရှုတဲ့ဗျာဘုဒ္ဓံဖြစ်နေတာကိုဘုဒ္ဓံတော့ပတ္တိရှုဆိုတော့အဲ့ဒီဘုဒ္ဓံဘုဒ္ဓံတော့ပတ္တိနဲ့ပဲမင်းနိဗ္ဗာန်ရနိုင်ပါလေကွာလို့ဆရာတော်ဘုရားကြီးကအမိရှိတယ်ဖြစ်နေတာကိုဖြစ်နေတဲ့အတိုင်းရှုနေရင်မင်းနိဗ္ဗာန်ရနိုင်ပါလေတဲ့လွယ်လွယ်လေးပဲဆရာတော်ဘုရားကြီးကအမိရှိလိုက်တယ်အဲ့ဒီအချိန်မှာဒီတရားပဲကိုလည်းစိတ်မဝင်စားသေးဘူးစာပေပဲစိတ်ဝင်စားတော့အခုစာကြဘုန်းကြီးဖြစ်တဲ့အခါကျတော့မှစာပေပဲကိုစိတ်ကအယောရဲသွားကြိုးစားမှုနည်းကြတဲ့တပည့်တွေကိုကြည့်ပြီးတော့စာပေပူချရမှာကိုဝင်လေးလာအဲ့ဒီကျတော့ငါတရားပဲကိုယ့်အတွက်ကိုလုံးတော့မယ်ဆိုပြီးတော့အဲ့ဒီမှာမင်းကုန်းစီတို့ဆရာတော်ဘုရားကြီးထံမှနိခန်နေအဲမင်းကုန်းတော်ရဆရာတော်ဘုရားကြီးထံမှနိခန်နေဒီမင်းကိုတော့ရဆရာတော်ဘုရားကြီးဆိုတာလေပဲဟိုးတစ်ချိန်ကတီးလုံးဆရာတော်ဘုရားကြီးရဲ့တပည့်ကျောင်းသားကိုရင်သားမဏေဘဝလေးတွေကဆရာတော်ဘုရားကြီးထံမှာချင့်ကပ်နေတာဆိုတော့အဲ့ဒီဆရာတော်ဘုရားကြီးရဲ့ဒီသတိပဋ္ဌာန်ရှုမှတ်နေတိုင်းပဲကိုယ်တိုင်လည်းချင့်ကြံပွားများအားထုတ်ပြီးတော့လာလာသမျှယဟန်ရှင်လူများကိုလည်းပဲတရားများညွှန်ကြားပြသနေတဲ့ဆရာတော်ကြီးဖြစ်တော့ဒီမင်းကိုဆရာတော်လောင်းလျာဖြစ်တဲ့ဆရာတော်ဥနာရာမင်းကုန်းတော်ရဆရာတော်ဘုရားကြီးထံမှာချင့်ကပ်ပြီးတော့တရားတွေအာထုပ်ပုံအာထုပ်နည်းတွေကိုနာကြားပြီးတော့တရားတွေကိုပြင်းပြင်းထန်ထန်ကြိုးစားအာထုပ်တယ်တယောက်နေကြောင်းလေးတပန်းနေကြောင်းလေးနဲ့သင်္ကန်းကြောင်းလေးနဲ့နေလိုက်တာ၄၅၆နှစ်တထက်ဆွမ်းလေးခံစားပြီးတော့တရားကိုပဲပြင်းပြင်းထန်ထန်ကြိုးစားအာထုပ်တယ်အဲ့ဒီကြိုးစားအာထုပ်တဲ့ခံမှလည်းပဲဒီတတိပဋ္ဌာန်ရှုမှတ်နည်းအတိုင်းပဲချင့်ကြံပွားများအာထုပ်တယ်ထိုင်နေဣရိယာပုရက်တဲ့ဣရိယာပုသွားတဲ့ဣရိယာပုလျှောင်းတဲ့ဣရိယာပုဘယ်ဣရိယာပုမှမလွတ်အောင်တတိဥစည်းတဲ့စိတ်နဲ့ဘုဒ္ဓံဘုဒ္ဓံတော့ပတ္တိဆိုတဲ့အတိုင်းပေါ်ရပေါ်ရကိုပဲထင်ရှားပေါ်ရလာလေးပေါ်လာတာလေးကိုပဲရှုအဲ့လိုကိုပြင်းပြင်းထန်ထန်ရှုလို့ကိုယ်တိုင်တရားတွေပေါင်းမြောက်တဲ့အခါကျတော့မှဒီမင်းကုန်းစီတုံဆရာတော်ဘုရားကြီးဟာမိမိရဲ့ဇာတိရရွာမိဘများဆွေမျိုးသားချင်းများကိုကျေးဇူးဆက်မယ်မြတ်စွာဘုရားဟာကိုယ်တိုင်တပ္ပညုတ္တရွှေဉဏ်တော်ကြီးရလို့တရားတွေပေါင်းမြောက်သွားတဲ့အခါကျတော့မိဘနှစ်ပါးကိုတရားနဲ့ကျေးဇူးမဆက်ဘူးလားဆက်ပါပါဘုရားသုဒ္ဓရဏဗာကမီးတော်သုဒ္ဓရဏမင်းကြီးကိုတခါတည်းနန်းပလင်ပေါ်မှာပဲတရားထုရသွားအောင်ကျေးဇူးဆက်ခဲ့တယ်မေရမိနတ်သားကိုလည်းပဲနတ်ပြည်မှာတက်ပြီးတော့တရားတွေဟောတရားတွေပြပြီးခြေဆုဆက်ခဲ့တယ်။ကိုယ်တိုင်တွေ့ကိုယ်တိုင်သိတဲ့တရားနဲ့မိဘခြေဆုကိုဆက်တယ်။အဲ့တော့ဩငါလည်းပဲကိုယ်တိုင်တွေ့ကိုယ်တိုင်သိတဲ့တရားနဲ့မိဘခြေဆုဆက်အောင်မှာပဲဆိုပြီးတော့ရရွာပြန်သွားပြီးတရားတွေဟောပြ။တရားတွေဟောပြပြတာတွေအခါကျတော့ဘယ်ပုဂ္ဂိုလ်မှဒီတရားကိုစိတ်မဝင်စားကြဘူး။တရားလည်းစိတ်ဝင်စားဘူး၊နာကြားမှုလည်းစိတ်ဝင်စားဘူး။တရားနဲ့တွေ့တဲ့ပုဂ္ဂိုလ်တိုင်းကိုဒီတရားတွေဟောတယ်တဲ့မြတ်စွာဘုရားဟောတယ်တရား၊မြတ်စွာဘုရားသတိပဋ္ဌာန်သုတ်တန်ကြီးမှာအတိလင်းဟောကြားထားတယ်ဆိုပြီးတော့ဟောကြား။ယဟန်တန်ဃာတော်များကလည်းစိတ်ဝင်စားဘူး၊တရားဒဂမများကလည်းစိတ်ဝင်စားဆိုတော့နောက်ဆုံးဆွေမျိုးသားချင်းများကစပြီးတော့စိတ်ဝင်စား။အဲ့ဒီအချိန်မှာအတူနေเจ้าနေပဲတငယ်ချင်းဖြစ်တဲ့တရားတူဦးကနေပြီးတော့ရှင်ဘုရားဘာလို့သူတော်ဘာစိတ်ဝင်စားတဲ့တရားတွေသူတော်ဘာမဟောတဲ့တရားတွေဘာလို့ဟောနေရတာလဲစဉ်းစားကြည့်နော်အဲ့ဒီခင်အဲ့ဒီအခါကဝိပဿနာတရားဟောတဲ့ပုဂ္ဂိုလ်ဟောတဲ့ယဟန်တန်ဃာဆိုတာအင်မတန်ရှားတဲ့ခင်ဒါနာကြောင့်သီလကြောင့်ဒါလောက်ပဲဟောတာဒါနာကြောင့်သီလကြောင့်သမထကြောင့်ဒါလောက်ပဲဟောတာဆိုတော့ဝိပဿနာဟောတဲ့ပုဂ္ဂိုလ်ဆိုတာလေဒီဆရာတော်ဘုရားကြီးတို့လောက်ရှိတာအဲ့လိုဆိုတော့ဟောပြောတဲ့ပုဂ္ဂိုလ်မရှိတော့လူတွေကဒါရင်ဒီတရားတွေအာထုပ်ပုံအာထုပ်နည်းတရားတွေမနာဘူးချင်းချင်းအာထုပ်ဝမဲ့တရားတွေမနာဘူးတော့စိတ်မဝင်စားကြဘူးဘုန်းကြီးတွေကယဟန်တန်ဃာတွေကလည်းစိတ်မဝင်စားအဲ့ဒီမှာတကံကနေပြီးတော့ဘယ်သူမှသဘောမကျတဲ့မကြိုက်တဲ့ဘယ်သူမှမဟောတဲ့တရားတွေဥစဉ်ဘာလို့ဟောနေရတာလဲမိတယ်အဲ့ဒီမှာဂျီဥနာရတာကနေပြီးတော့ သူများမဟောတဲ့တရားကိုဟောတော့မင်းတို့မနာဘူးတဲ့တရားနာရတာပေါ့ကွာတဲ့တခြားနားတော့နော်သူများမဟောတဲ့တရားကိုဟောတော့ဗါတယ်လေမနာဘူးတဲ့တရားကိုနာရတယ်တဲ့အဲ့ဒီမနာဘူးတဲ့တရားကိုနာပြီးတော့မင်းသိတဲ့အတိုင်းကျင့်ကြံပွားများအားထုတ်ရင်တဲ့သူများမရသေးတဲ့တရားမင်းရမှာပေါ့ကွာတဲ့ကဲသူများမဟောတဲ့တရားဟောရင်မနာဘူးတဲ့တရားနာရမနာရဘူးတဲ့တရားတွေကိုဟောတဲ့အခါကျတော့အဲ့ဒီတရားတော်အတိုင်းလိုက်နာကျင့်သုံးရင်သူများမရသေးတဲ့တရားဘာဖြစ်မှလဲရရှိမယ်အဲ့ဒီမှဒီဆရာတော်ကပြောပြတယ်ဒါပေမဲ့လို့စိတ်ဝင်စားကြတဲ့အခါကျတော့အဲ့ဒီမင်းကုန်းစီတော်ဆရာတော်ပြောကဲအများတော်စိတ်ဝင်စားဘူးအောက်ပြေအောက်ရသွားမှပဲဆိုပြီးတော့အဲ့ဒီအောက်ပြေအောက်ရကြွမျိုးလှတို့ဘာတို့အဲ့ဒီပဲစီပေါ့ကြွပြီးတော့တရားတွေဟောဒီလိုပဲယဟန်တန်ဃာတွေကလည်းလက်မခံဘူးဒဂရကမများကလည်းလက်မခံဘူးအဲ့ဒီလိုလက်မခံကြပြီမဲ့လူလည်းပဲဇွဲကောင်းကောင်းနဲ့ဒီဆရာတော်ကြီးကဟောတာအဲ့ဒီမှာဒဂါတူကဒီမဟိုဆရာတော်ဘုရားကြီးရဲ့လေဒီဆရာတော်ဘုရားကြီးတို့တရားဒီပါးလေးလေ့လာဘူးတဲ့ဒဂါကြီးတယောက်ကကဲငါတော့သေချာနာကြကြည့်အောင်မေဒီဆရာတော်ဟောတဲ့အတိုင်းကျင့်သုံးအားထုတ်ကြည့်အောင်မေဆိုပြီးတော့အားထုတ်တာစမ်းပြီးတော့အားထုတ်တယ်ဆရာတော်ဘုရားကအဲ့ဒီမှာမြင်ရင်မြင်တယ်မှကြားကြားတယ်မှသွားသွားတယ်မှထိုင်ထိုင်တယ်မှအိတ်အိတ်တယ်မှစသည်ဖြင့်အဲ့ဒီမှာတတိကံပြီးတော့မပြတ်တမ်းရှုမှတ်ခိုင်းတယ်ဟိုတုန်းကမိမိတည်ပိုးတဲ့ကမ္မထံကထိုင်ပြီးတော့ပဲဝင်လေထွက်လေလေးပဲဒါပဲရှုတယ်အခုဒီဆရာတော်ဘုရားကျတော့ဝင်လေထွက်လေကစားပြီးတော့ပေါ်ကိုက်ပေါ်ကိုက်အာယုန်တိုင်းကိုခုနကတုန်းကစောစောကပြောတယ်ဘူတံဘူတံတော့ပတ္တတိဖြစ်ပေါ်လာတဲ့ဖြစ်ပေါ်လာတဲ့အာယုန်တိုင်းကိုမလွတ်အောင်ရှုခိုင်းတယ်အဲ့လိုမလွတ်အောင်ရှုခိုင်းတဲ့အခါကျတော့အထူးကြောင်းကြစိုက်ပြီးရှုမှတ်အားထုတ်တဲ့အခါတတိတမာရီတွေမြန်မြန်ကြီးရလာ။အဲ့လိုတတိတမာရီတွေမြန်မြန်ကြီးရပြီးတော့တကယ့်ကိုသဘာဝအစစ်အမှန်လေးတွေကိုရှုမှတ်နိုင်သွားတယ်။သဘောလေးတွေကိုသိလာတယ်ထိုင်ပြီးရှုမှတ်တဲ့အခါမှလည်းသဘောလေးတွေမြင်လာတယ်ရက်ရှုမှတ်တဲ့အခါမှလည်းသဘောတွေတွေ့လာတယ်။ဈေးညံလျှောက်ရှုမှတ်တဲ့အခါမှလည်းသဘောလေးတွေတွေ့လာတယ်။အဲ့လိုသဘောတွေတွေ့လာတဲ့အခါကလည်းကြတော့မဟာဟုတ်ပြီဟာ။တကယ်ငါတရားစစ်တရားမှန်နေငါတွေ့နေပြီပဲဆိုပြီးတော့အဲ့ဒီကနေပြီးတော့ဒီတကာကြီးကနေပြီးတော့သူ့ရဲ့ဓမ္မမိတ်ဆွေတွေလာဟိအားထုတ်လေတကယ်တရားအစင်မှတွေ့ပြ။အဲ့ဒီကနေပြီးတော့ဆွေမျိုးသားချင်းတွေအဲ့ဒီလိုနဲ့တဖြည်းဖြည်းကျေပြန့်သွားလိုက်တဲ့ယဟန်ရှင်လူတွေဒီဆရာတော်ဘုရားကြီးရဲ့တရားတွေကိုနာကြားပြီးကျင့်သုံးအားထုတ်လာခဲ့။သို့တော့တချို့တချို့နေရာတွေရောက်တဲ့အခါကလည်းကြတော့ဒီဆရာတော်ဘုရားကြီးရဲ့တရားပွဲဒီလိုတရားစခန်းပွဲမှာခဲနဲ့ပေါက်ခံရတယ်။ပလင်းနေနဲ့ထုခံရတယ်နောက်ပြီးတော့ဒီဈေးရောက်တဲ့ပုဂ္ဂိုလ်တွေကလည်းပဲငားရောက်တဲ့ပုဂ္ဂိုလ်တွေငစိမ့်တွေကလည်းပဲငားကိုကင်တော့ကင်နေထူတော့ထူတယ်စသည်ဖြင့်ပေါ့လေပြက်ချော်ချော်နဲ့အဲ့ဒီမှာတရားတွေကိုဝေဖန်တိကပြုကြဒါပေမဲ့ဒီဆရာတော်ကြီးကဇွဲကောင်းကောင်းဝင်ခဲနဲ့လာပုတ်တာလည်းပဲတရားပလင်ကမထအောင်ပလင်နဲ့ထူလည်းတရားပလင်ကမထအောင်ဒီတိုင်းပဲဆက်ဟောတာပဲအဲ့ဒီကနေပြီးတော့တခါနဲ့တဖြည်းဖြည်းအောင်မြင်လာလိုက်တာရန်ရှင်လူတွေများလာတဲ့အခါကလည်းကြတော့တထုံမျိုးမှာတပည့်ဆရာတော်တူအနေပြီးတော့မတို့ဆရာတော်ကြီးမှလည်းအကြောင်းပိုင်းအကြောင်းနဲ့မရှိဘူးအဲတော့တထုံမျိုးမှာအကြောင်းတီထောင်မယ်ဆိုပြီးအကြောင်းတီထောင်ပြီးတော့ဆရာတော်ကြီးပြင့်ပြီးလှူဒန်းတယ်အဲလိုလှူဒန်းတဲ့အခါမှာဆရာတော်ကြီးကစဉ်းစားတယ်မတို့မြန်မာနိုင်ငံကိုသာသနာရောက်တာတထုံမျိုးကစတာဘယ်ကစတာလဲမရုနိုင်ငံကိုသာသနာစရောက်လာတာတထုံကစလာခဲ့တာဒီကန်းနေပြီးတော့သာသနာပြုလိုက်တာအခုခြေခြေပြင်းပြင်းဖြစ်လာငါဒီတထုံကနေပြီးတော့ဒီပฏิပတ်တိသာသနာတတိပဋ္ဌာန်သာသနာကိုငါပြုမယ်ဆိုပြီးတော့ကြောင်းလက်ခံပြီးတော့ပြအဲဒီကန်းနေတရားတွေပြလိုက်တာဒီဆရာတော်ဘုရားကြီးထံမှာရဟန်းရှင်လူတွေလာပြီးအားထုတ်ကြတဲ့ပုဂ္ဂိုလ်တွေထဲမှာမြန်မာနိုင်ငံမှာအထင်ရှားဆုံးပုဂ္ဂိုလ်တွေမြောက်များစွာတွေကအထင်ရှားဆုံးပုဂ္ဂိုလ်နှစ်ဦးကိုပြောပါဆိုရင်တောင်ပုလူဆရာတော်နဲ့မဟာစီဆရာတော်ဒါစီမင်းကုန်းဇေတုံဆရာတော်ဘုရားကြီးရဲ့တပည့်များဖြစ်ပါဒီမင်းကုန်းဇေတုံဆရာတော်ဘုရားကြီးထံမှာနိခံပြီးတော့ဒီတိပဋ္ဌာန်ကျင့်စဉ်အတိုင်းကျင့်ကြတာဖြစ်ပါဘုန်းကြီးတို့ကျေးဇူးတော်ရှင်မဟာစီဆရာတော်ဘုရားကြီးဟာဆိုရင်လည်းပဲအဲ့ဒီအချိန်ကမော်လမြိုင်တောင်ဝိုင်းကလေးတိုက်ကြောင်းမှာသတင်းသုံးနေတာဖြစ်ပါလေအဲ့ဒီမော်လမြိုင်တောင်ဝိုင်းကလေးတိုက်ကြောင်းမှာသတင်းသုံးပြီးတော့တံခွေကညာနေဖြစ်ပြီးတော့တရားအားထုတ်မယ်တောထွက်မယ်ဆိုပြီးတော့အဲ့ဒီမှာတပိတ်တစ်လုံးသင်္ကန်း၃တင်နဲ့ထွက်လာတာသို့တော့တပားနဲ့မဟုတ်ပါဘူးအဲ့ဒီချိန်တုန်းက၂ပါး၃ပါးထင်ပါတယ်အ ဒါပေမဲ့မိဘဆွေမျိုးတွေကခွင့်မပြုလို့တခြားပုဂ္ဂိုလ်တွေကြံရင့်တယ်မာစီဆရာတော်ဘုရားကြီးနဲ့နောက်တစ်ပါးထွက်လာအဲ့ဒီတစ်ပါးကလည်းနောက်ထပ်သူ့ဆွေမျိုးသားချင်းများကလိုက်ပြီးတော့ခေါ်တာနဲ့ပဲပါသွားတဲ့အခါဆရာတော်မာစီဆရာတော်ဘုရားကြီးတစ်ပါးလေးပဲအဲ့ဒီမှာတထုံတောင်တန်းနေဘုန်းကြီးတို့ໃຈထီးဟိုးတောင်တန်းနေရမာစီဆရာတော်ဘုရားကြီးရဲ့ခြေရာတော်တွေထက်နေတဲ့နေရာတွေပါဘယ်နေရာမှာကမ္မထံတရားပေးတဲ့ပုဂ္ဂိုလ်ရှိသလဲသွားပြီးတပည့်ခံနေအဲဘယ်နေရာမှာတော့တရားပြနေတယ်သွားပြီးတပည့်ခံပြီးတရားနီလန်းယူတယ်အဲဒီမှာတွေ့တဲ့ယွာတွေယွာတွေကယွာစင်တွေကတုတ်တန်နေမှာဆိုရင်လည်းမာစီဆရာတော်ဘုရားကြီးဟာတုတ်တန်တူတင်ဆောက်တည်ပြီးတော့ခရီးစဉ်ကိုတရားခရီးစဉ်ကိုလက်ပတ်ပြီးရှာခဲ့တာအဲဒီမှာတထုံရောက်တဲ့အခါကလည်းကြတော့မင်းကုန်းစီတုံဆရာတော်ဘုရားကြီးရဲ့တည်င်းကိုကြားရတဲ့အခါကြတော့ဆရာတော်ဘုရားကြီးပြတ်တာနေတယ်တရားဟာတတိပဋ္ဌာန်တရားဆိုတော့တတိပဋ္ဌာန်သုတ်တန်တရားဆိုတာမာစီဆရာတော်ဘုရားကြီးကဒါတွေလေ့လာထားတာနှစ်ပေါင်းများနေပြီ။အဲလိုလေ့လာထားတာဆိုတော့ခင်မြတ်စွာဘုရားဟောတဲ့တရားတော်ပဲ။သွားပြီးတော့အာထုတ်မယ်ဆိုပြီးတော့အဲဒီဆရာတော်ဘုရားကြီးထံမှာသွားပြီးတော့တရားတွေအာထုတ်လေ့လာတိုင်းတိုင်းအာထုတ်ခဲ့တယ်။ဘယ်နှလားအာထုတ်ခဲ့တယ်။မာစီဆရာတော်ဘုရားကြီးတောထွက်တဲ့အချိန်တုန်းကဆရာတော်ဘုရားကြီးရဲ့သက်တော်ရွယ်တော်ဟာ28နှစ်ပဲရှိသေးတယ်။ဘယ်လောက်လဲ။မြတ်စွာဘုရားအလောင်းတော်သိတတ်တမင်းသားတောထွက်တာဘယ်နှနှစ်မှာတောထွက်တာလဲ29ဆိုတော့ကဲဘုရားအလောင်းတော်တဲ့တောင်တနှစ်ငယ်နေသေးတယ်28နှစ်ဆိုတဲ့အရွယ်လေးဟာစဉ်းစားကြည့်အင်မတန်ငယ်ရွယ်တဲ့အချိန်လေးပဲဒီအချိန်မှာမာစီဆရာတော်ဘုရားကြီးကတပိတ်တလုံးသင်္ကန်းသုံးတယ်နဲ့တောထွက်ပြီးတော့တရားရှာပြီးတော့တရားတွေအားထုတ်ခဲ့အဲ့ဒီလိုပြင်းပြင်းထန်ထန်တရားတွေကြိုးစားအားထုတ်ပြီးတော့နေတဲ့အချိန်မှာပဲတောင်ဝင်းကလေးတဲ့เจ้าမှာရှိတဲ့ပါကြီးဖြစ်တဲ့ဆရာဘုန်းကြီးမကြမ်းမှလို့လိုက်ရှာရှာရင်းနဲ့တွေ့သွားတဲ့အခါပြန်ပင့်သွား။ပါကြီးဘုန်းကြီးရဲ့ဇာမနာချအဲ့ဒီမှာကျောင်းတိုင်ဆရာတော်ဖြစ်အဲ့ဒီမှာတန်ဃာတော်တွေကိုစာပေပို့ချရင်းကနေပြီးတော့နေ့နေ့မှာပရိယတ်နေ့မှာပရိယတ်စာပေပို့ချပြီ။ညမှာပฏิပန်ဆိုပြီးညပိုင်းအချိန်မှာအဲ့ဒီမော်လမြိုင်တောင်ဝိုင်းကလေးတိုက်ကျောင်းရဲ့တောင်ကျူတောင်ရဲ့ရှူကြားထဲမှာမာစီဆရာတော်ဘုရားကြီးဟာအမြဲတမ်းအဲ့ဒီမှာသွားပြီးတရားထုတ်အဲ့လိုတရားအားထုတ်တဲ့အတွက်ကြောင့်မို့အဲ့ဒီနေရာလေးကိုနောက်သိတဲ့အခါကျောင်းတကာတွေကတပားကျောင်းလေးဆောက်တယ်ကမ္မထံကျောင်းလေးဆောက်ပြီးတော့ထားပြီးတယ်အဲ့ဒီမှာဆရာတော်ဘုရားကြီးကမ္မထံတရားတွေအားထုတ်ပြီးတော့ပေါင်းမြောက်တော်မူခဲ့တယ်နောက်ဆုံးတန်းကြည့်ပြက်မှာဘုန်းကျလို့အဲ့ဒီနေရာမှာကမ္မထံကျောင်းလေးလည်းပျက်စီးသွားတယ်အခုတော့မာစီဆရာတော်ဘုရားကြီးတရားတွေကိုပေါင်းမြောက်မြောက်အားထုတ်ခဲ့တဲ့နေရာလေးကိုကြောက်တံရင်ဖြစ်နေမှတ်တမ်းလေးတင်ထားတာကိုတွေ့ရပါအဲ့ဒီလိုဒီတိပ္ပံတရားကိုစတင်ပြီးတော့တကယ်တမ်းပရိသတ်တွေမကြားဘူးမနာဘူးတဲ့ဒီတိပ္ပံနာသုတ်တန်တရားကြီးကိုပထမဦးဆုံးစတင်ပြီးတော့ဖော်ထုတ်ဟောပြောလာခဲ့တဲ့ဆရာတော်ဘုရားဟာမင်းကုန်းဇေတဝန်ဆရာတော်ဖြစ်ပါလေမင်းကုန်းဇေတဝန်ဆရာတော်ဘုရားကြီးဟာအခုလွန်ခဲ့တဲ့နှစ်နှစ်လောက်ကဒီတိပ္ပံတရားကြီးဟောပြောပြသလာခဲ့တဲ့နှစ်ပေါင်းတရားဆိုပြီးတော့အဲ့ဒီမှာရာပြည့်ပွဲကြီးကျင်းပသွားပါလေဘုန်းကြီးများလည်းသွားပြီးတော့တရားနဲ့ပူဇော်ခဲ့ပါအဲ့ဒီမှာအဲ့ဒီမင်းကုန်းဇေတဝန်ကျောင်းတိုက်ကြီးတဲ့ကိုဘုန်းကြီးကိုယ်တိုင်တလသွားပြီးတော့တရားနဲ့ပူဇော်ပါတယ်ဘုန်းကြီးရဲ့ယင်ထဲမှာဩဘုန်းကြီးတို့ယဟန္တာနဲ့ပုဂ္ဂိုလ်တူများဆိုတဲ့စာအုပ်များယဟန္တာနဲ့ယဟန်တူများဆိုတဲ့စာအုပ်များဒါတွေကိုလေ့လာကြည့်ပါအဲ့လိုလေ့လာကြည့်တဲ့အခါကလည်းမှာဒီမင်းကုန်းဇေတဝန်ဆရာတော်ဘုရားကြီးရဲ့ကျောင်းတိုက်ဟာဘုန်းကြီးတို့ရဲ့လက်ထက်မှာအားလုံးကအများသိမှတ်ပြုပြီးတော့တောင်ပုလို့ဆရာတော်ကြီးကိုလည်းအားလုံးကယဟန္တာမာစီဆရာတော်ဘုရားကြီးကိုလည်းအားလုံးကယဟန္တာဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တွေကယဟန္တာလို့ဒီလိုပဲကိုယ်ွယ်စိတ်ကတ်ကြတော့အဲ့ဒီနေရာဟာမင်းကုန်းဇေတဝန်ကျောင်းတိုက်နေရာဟာယဟန္တာသုံးပါးပေါ်ထွန်းတဲ့နေရာပဲလို့ဘုန်းကြီးကအဲ့လိုပဲစိတ်ထဲမှာအာယုံပြုပြီးတော့အဲ့ဒီနေရာကိုသွားပြီးတော့ဒီဆရာတော်များကိုပူဇော်တဲ့နေရာအဖြစ်သွားအားထုတ်မယ်ဆိုပြီးတော့နေ့စဉ်မင်းကုန်းစီတုံဆရာတော်ဘုရားကြီးတရင်သုံးတော်မူခဲ့တဲ့ကြောင်းဟောင်းလေးကတ်ကြောင်းလေးကတ်မိုးကတ်ကာကြောင်းလေးပေါ်မှာဘုန်းကြီးနေ့စဉ်တနေ့ကိုတစ်ချိန်ဘုန်းကြီးအဲ့ဒီမှာတရားနဲ့ပူဇော်တယ်ကြောင်းပေါ်မှာသွားပြီးတော့ယေသူရှင်မာစီဆရာတော်ဘုရားကြီးတရင်သုံးပြီးတော့အားထုတ်ခဲ့တဲ့ကြောင်းအဲ့ဒီကြောင်းကတော့တန်းပြီပြက်မှာဘုံတန်ထိတဲ့အတွက်ကြောင့်ပျက်စီးသွားတယ်ပြစည်းသွားတာကိုမာစီဆရာတော်ဘုရားကြီးကိုတော်တိုင်ဒီနေရာပဲဆိုတာလေးကိုပြောခဲ့လို့ဘုရားတန်တနာနှုတ်ကအဖွဲ့ချုပ်ကနေသွားပြီးတော့တိုက်ကြောင်းကြီးဆောက်လို့လူပါတယ်အ အဲ့ဒီတိုက်ကြောင်းပေါ်မှာဒုတိယစေတုံမင်းကုန်းစီတို့ဆရာတော်ဘုရားကြီးတရင်သုံးပါအဲ့ဒီမှာဘုန်းကြီးကကျောင်းပေါ်မှာမတည့်ဘူးလေကဖနက်ချွတ်မှာသွားပြီးတော့ဆရာတော်ဘုရားကြီးအနာယူနေတဲ့အချိန်မှာသွားပြီးတော့ဘုန်းကြီးကတနာကြီးမာစီဆရာတော်ဘုရားကြီးကိုပူဇော်တဲ့နေရာဖြင့်အဲ့ဒီဆရာတော်ဘုရားကြီးအာထုတ်တော်မူခဲ့တဲ့နေရာကိုပฏิပတ်တိတွေပေါ့မြောက်အောင်အာထုတ်ခဲ့တဲ့နေရာကိုသွားပြီးတော့တရားနဲ့ပူဇော်တယ်နောက်ပြီးတော့တောင်ကုန်းလေးပေါ်မှာတောင်ပုလို့ဆရာတော်ဘုရားကြီးအာထုတ်ခဲ့တဲ့ဇင်းချံကျောင်းဆိုတာလေးရှိတယ်။ကျောင်းนี่မပြည့်စည်ဘူး။အဲ့ဒီမှာဇင်းချံကျောင်းဆိုတာလေးရှိတဲ့အတွက်ကြောင့်အဲ့ဒီဇင်းချံကျောင်းမှာတောင်ပုလို့ဆရာတော်ဘုရားကြီးကိုပူဇော်တဲ့အနေအချင်းအဲ့ဒီမှာသွားပြီးတော့တနေ့တနာကြီးအဲ့တော့ဆရာတော်ဘုရားများကိုပူဇော်တဲ့အနေအချင်းတနေ့တနေ့ကိုတနာကြီးတနာကြီးအဲ့ဒီမှာသွားပြီးတော့ပူဇော်တယ်။ကျန်တဲ့အချိန်မှာတော့မိမိအာထုတ်ရမယ့်နေရာလေးကိုပဲအာထုတ်တယ်။အဲ့ဒီလိုလေတရားနဲ့ပူဇော်ခဲ့ပါတယ်။ဒါကြောင့်ဒီတတိပဌံဟာမြတ်စွာဘုရားလက်ထက်တော်ကစာပြီးတော့ဘုန်းကြီးတို့အခုမင်းကုန်းဇေဒဝန်ဆရာတော်ဘုရားကြီးလက်ထက်တော်အဲ့ဒီမှာလည်းပထမဦးဆုံးစပြီးတော့ပေါ်ထုတ်ပြီးဟောပြောတာဖြစ်တဲ့အတွက်အခက်ခဲပေါင်းများစွာအားလုံးကလက်မခံမဲနဲ့ဆန့်ကျင်လာခဲ့တဲ့ဒီတရားတွေကိုရဲရဲဝံ့ဝံ့ပေါ်ထုတ်တော်မူခဲ့တဲ့မင်းကုန်းဇေဒဝန်ဆရာတော်ဘုရားကြီးအဲ့ဒီကနေပြီးတော့ဘုန်းကြီးတို့တောင်ပုလူဆရာတော်ဘုရားထံနောက်ပြီးတော့မာစီဆရာတော်ဘုရားထံရောက်မာစီဆရာတော်ဘုရားကြီးဟာလည်းပဲဒီမင်းကုန်းစီတုံဆရာတော်ဘုရားကြီးဟာသူ့ရဲ့မိဘဆွေမျိုးများကိုကျေးဇူးဆက်တယ်လို့မိမိလည်းပဲကိုယ်တိုင်ပေါင်းမြောက်အောင်အထုတ်ခဲ့တဲ့တရားနဲ့ပြန်ပြီးတော့မိမိရဲ့ဇာတိရရွာပြန်ပြီးတော့မိဘဆရာသမားများကိုကျေးဇူးဆက်မယ်ဆိုပြီးတော့1300ပြည့်မှာစိတ်ခွန်ရွာကိုပြန်ပြီးတော့ဆရာတော်ဘုရားကြီးတရားစပြီးပြပါလေ1000နဲ့ဘလောက်လဲယခု1380နဲ့ဘလောက်လဲကဲဒီလိုဆိုတော့ဘယ်နှစ်ရှိသွားပါလဲ90နှစ်ရှိနေရှိသွားပြီအဲ့တော့ကျေးဇူးရှင်မာစီဆရာတော်ဘုရားကြီးဒီတတိပဌာနာသုတ်တန်ကြီးကိုစတင်ပြသတော်မူတဲ့85နှစ်စင်ရူဆိုပြီးတော့ကျင်းပတဲ့အတွက်ကြောင့်ဘုန်းကြီးများသွားပြီးတော့အဲ့ဒီမှာတရားနဲ့လေပူဇော်ခဲ့ပါလေဒါကြောင့်အဲ့ဒီမှာဆရာတော်ဘုရားကြီးတရားစပြီးတော့ပြသစဉ်အချိန်မှာမာစီဆရာတော်ဘုရားကြီးစပြီးတရားပြသတဲ့တတိပဌာန်တရားတွေပြသတဲ့အချိန်မှာစိုးစိုးကဒီဇေတော်ဆရာတော်ဘုရားကြီးလက်မခံတယ်လို့ပဲမာစီဆရာတော်ဘုရားကြီးကိုလည်းပဲရံရွာမှာရှိတဲ့တန်ဃာတော်များကလက်မခံဘူးမာစီဆရာတော်ဘုရားကြီးရဲ့ရွာဆိုတာအဲ့ဒီအချိန်တုန်းကအင်ကြီးပေါင်း1900လောက်ရှိတယ်အင်မတန်ကြီးမားတဲ့ရွာရက်ကန်းရွာကြီးဖြစ်တယ်ဘာရွာလဲရက်ကန်းရွာဟေးတောင်သူနဲ့ရက်ကန်းလုပ်တဲ့လုပ်ငန်းတွေလုပ်တယ်ဘုန်းကြီးတို့ဒီကနေ့မြန်မာနိုင်ငံမှာဝင်နေကြတဲ့ကချင်တဲကချင်လုံကြီးကချင်လုံကြီးဆိုတာစစ်ခုံကထွက်တာအဲ့ဒီမှာစစ်ခုံမှာကချင်ကဂုံတယ်တွေကရကန်းပိုင်ရှင်တွေကခြေတွေဘာတွေအားတွေအလုံးကုန်ချမ်းပေးတယ်စစ်ကုံကအားတွေရက်လုတ်တယ်ရက်လုတ်ပြီးတဲ့ကမြေကြီးနာကိုပို့တယ်မြေကြီးနာကနေဖြန့်ဝေတော့အလုံးကဘာတယ်တဲ့ကချင်တယ်မြေကြီးနာကနေထွက်တာကချင်တယ်ဆိုပြီးထွက်တာတကယ်တမ်းကျတော့စစ်ကုံကထွက်တာအဲ့တော့အဲ့ဒီစစ်ကုံမှာဆရာတော်ဘုရားကြီးတရားစပြီးတော့ပြတော့စစ်ကုံရကြီးကကြီးတော့ကျောင်းပေါင်းလည်း20ကျောင်းရှိတယ်ကျောင်းပေါင်း20ကျောင်းရှိတယ်အဲ့ဒီမှာဆရာတော်ဘုရားကြီးမိမိစာသင်ခဲ့တဲ့ကျောင်းမိခဲ့တဲ့ကျောင်းမှလည်းပဲအရင်ဆရာတော်ဘုရားကြီးလည်းမရှိနောက်ပုဂ္ဂိုလ်တွေနောက်ပုဂ္ဂိုလ်တွေဆိုတော့ပြန်ပြီးတော့တရားပြဖို့လက်မခံအရှာအချာကျောင်းတွေကလည်းပဲလက်မခံအဲ့ဒီမှာကျောင်းပြက်ကုန်းကြီးကိုသွားပြီးတော့တရားပြဘယ်သူမှမသွားရဲမလာရဲမဝင်ရဲမထွက်ရဲတဲ့ကျောင်းပြက်ကုန်းကြီးတရားအားထုတ်မဲ့ပုဂ္ဂိုလ်များကလည်းထင်းထင်းပေါ်ပေါ်အာမထုတ်ရဲဘူးအဲ့ဒီမှာနွားလေးတွေကိုဆွဲပြီးတော့နွားကျောင်းနဲ့ပုံစံမျိုးနဲ့အဲ့ဒီတော်တွေသွားဆရာတော်ဘုရားကြီးကလည်းပဲပင်ချုံချိုးခြုံချားကနေဖြတ်ပြီးတော့အဲ့ဒီတောချောင်းသွာအဲ့ချောင်းပြက်ကုန်းကြီးသွာသွာပြီးတော့အဲ့ဒီမှာတရားပေးတရားပေးတဲ့အခါကျတော့အဲ့ဒီမှာတရားအားထုတ်မဲ့ပုဂ္ဂိုလ်ပထမဦးဆုံးအားထုတ်မဲ့ပုဂ္ဂိုလ်က3ယောက်ရှိတယ်ဘယ်နှယောက်လဲ3ယောက်ပါဘုရား3ယောက်နဲ့ဒီတတိပဌံတရားစခဲ့ဆရာတော်ဘုရားကြီးအဲ့ဒီမှာဒီ3ယောက်ကလည်းပဲတောထဲမှာတရားအားထုတ်တဲ့အခါမှာစားဖို့ကွန်းတရားပါတယ်တယောက်တောက်ဖို့ဆင်းလိပ်တလိပ်ပါတယ်စလေတလေးဆိုလို့ပေါ့စားလေးမထင်နဲ့ပြောင်းမှုပဲစလေကြီးတတော်ကျော်ကျော်လောက်ရှိတယ်ပြောင်းမှုပဲစလေကြီးစလေတလေးကွန်းတရားအိတ်ထဲထည့်ပြီးလာတယ်အဲ့ဒီမှာမာစီဆရာတော်ဘုရားကြီးလောင်းလျာဖြစ်တဲ့ဆရာတော်ကတရားပြပေးတယ်အဲ့ဒီမှာတရားပြပေးတဲ့ကတရားတွေအာထုတ်တယ်အာထုတ်တဲ့အခါမှာပြင်းပြင်းထန်ထန်ကြိုးကြိုးစားစားအာထုတ်ကြတာစလေတောက်ဖို့အချိန်မရအောင်ကွန်းစားဖို့အချိန်မရအောင်ညနေပြန်ပြီဆိုရင်ဆိတ်လေးလေဒီအတိုင်းပဲကိုင်းရလေဒီအတိုင်းပဲဆိုတော့အားချိန်နားချိန်ရှိသေးလားရှိပါဘူး မရှိတော့ဘူးထန်ဣရိယာပုံနဲ့ရှုမှတ်လို့ပြန်မှန်းလာရင်ဈဉာဣရိယာပုံနဲ့ရှုမှတ်မနာတဲ့အချိန်ပြည့်ရှုမှတ်ပွားများအားထုတ်ကြသည်အဲဒီလိုကြိုးစားအားထုတ်နေတဲ့အချိန်တရားပြနေတဲ့အချိန်မှာရံ့ရွာမှာရှိတဲ့ပုဂ္ဂိုလ်များကဘုရားကောင်းဆောင်ဖြစ်တဲ့ပုဂ္ဂိုလ်များကသဘောမကျဘူးသဘောမကျတဲ့အတွက်ကြောင့်မူဒီကိုယ်တော်ကိုတရားမပြနိုင်အောင်ခဲနဲ့ပေါက်ထုတ်ကြဘာလို့ကြရမှာလဲလဲတွန်းရွာဆိုတာဘုန်းကြီးတို့ဒီကာလသားကောင်းဟာဩဇာအာဏာအကြီးဆုံးပဲအဲဒီဩဇာအာဏာအကြီးဆုံးဖြစ်တဲ့ကာလသားကောင်းကိုပြောလိုက်တော့ဘုန်းကြီးတို့ဒါကတဆင့်ဘုန်းကြီးတို့ပြန်ကြားရတာပါကိုယ်တိုင်မိတာတွေမဟုတ်ပါဘူးတဆင့်ရှိကမိခဲ့တဲ့ပုဂ္ဂိုလ်ဘာသာရေးလိုက်စားတဲ့ပုဂ္ဂိုလ်တယောက်ကမာစီဆရာတော်ဘုရားကြီးဒီတရားတွေစပြတော့ကလွယ်လွယ်လေးပြခဲ့ရတာမဟုတ်ဘူးဗျာဒီလိုအခက်အခဲတွေရှိခဲ့တယ်ဆိုတာသူပြောပြတော့အဲ့ဒါနဲ့ခဲနဲ့ပေါက်ကြမယ်ဆိုတော့နှမဖြစ်တဲ့ပုဂ္ဂိုလ်ကမာစီဆရာတော်ဘုရားကြီးနှမဖြစ်တဲ့ပုဂ္ဂိုလ်ကဥစဉ်ကိုလျှောက်တယ်ဥစဉ်ဗျာရံရွာမှာဖုန်းတော်ကြီးတွေကလည်းပဲသဘောမတူဘူးသဘောမကျဘူးရံရွာမှာရှိတဲ့လူတွေကဒကာဒကမတွေကလည်းသဘောမကျကြဘူးလူတွေကအဲ့တော့ဥစဉ်ဒီတရားမပြပါနဲ့ဗျာတရားမပြပါနဲ့ဗျာဆိုတော့မာစီဆရာတော်ဘုရားကြီးကဒီတရားတွေကငါဟောတဲ့တရားမဟုတ်ဘူးမြတ်စွာဘုရားဟောတဲ့တရားကြီးဘုရားဟောတရားတွေပြတာပဲဘာအပြစ်ရှိလို့လဲမဟုတ်ဘူးဥစဉ်ကိုခဲနဲ့ပေါက်ကြမလို့တဲ့ပြောတယ်ကဲကိစ္စမရှိပါဘူးတဲ့လာတာမြင်ရင်လည်းမြင်တယ်လို့မှတ်လိုက်မယ်လာတာမြင်ရင်ဘယ်လိုမှတ်မလဲမြင်တယ်လို့ပဲမှတ်မယ်တကယ်လို့သူတို့ခဲနဲ့ပေါက်လို့မိမိကိုထိမှန်လို့ရှိရင်နာရင်လဲနာတယ်လို့ပဲမှတ်လိုက်မယ်။မာသီဆရာတော်ဘုရားကြီးကနှမကိုဒီတိုင်းပြောလိုက်တာဆိုလိုရင်းကတော့ငါဆက်ပြမယ်။လာပြီစီပေါက်ပြီစီငါဒီလိုပဲရှုမှတ်ပြမယ်။အဲ့ဒီအကြောင်းကိုဒီနှမဖြစ်တဲ့ပုဂ္ဂိုလ်ကအိမ်ပြန်ရောက်တော့အဖေကိုတိုင်တာ။အဖေသားကိုပြောပါဦး။ဒီလိုပဲအားလုံးကခင်နဲ့ပေါက်ကြမလို့တဲ့။အဲ့ဒီအချိန်မှာကာလသားကောင်းဖြစ်တဲ့ပုဂ္ဂိုလ်ကဒီအိမ်ညာအိမ်ဝင်းကနေအိမ်နန်းကနေကပ်ပြီးတော့တဏှာကိုခရီးသွားဖြတ်သွားတာပေါ့တဏှာကိုအသွားမှာဒီသမီးဖြစ်တဲ့ပုဂ္ဂိုလ်ကအဖေကိုပြောနေတာတိုင်နေတာကိုသူကြားတော့ရက်နှာထောင်နေရက်ဓာတ်နောက်နေတဲ့အခါကလည်းကြတော့စောစောကပြောတဲ့အတိုင်းလာရမြင်မြင်တယ်လို့မှတ်မယ်တကယ်လို့ခဲနဲ့ပေါက်လို့မိမိကိုထိမှန်ရင်လည်းပဲနာရင်နာတယ်လို့မှတ်မယ်လို့ပြောတယ်ဒီเจ้าနေငိုယူတိုင်နေတဲ့အခါကလည်းကြတော့မှအဲ့ဒီမှာဒီကလသားကောင်းဖြစ်တဲ့ပုဂ္ဂိုလ်ကဟာငါတို့မှားတော့မလို့ဒီအခုတရားပြတဲ့ကိုတော်ဟာလည်းငါတို့ယွာသားအစ်စ်ဖြစ်တယ်။ဆွေကြီးမျိုးကြီးဖြစ်တယ်။အဲ့ဒီမှာဆွေကြီးမျိုးကြီးရဲရွာပေါ်မှာမျက်နှာဖုံးဖြစ်တဲ့ပုဂ္ဂိုလ်ပဲ။ကြည်စံတရားသာမရှိခဲ့လို့ရှိရင်ဒီလိုတရားနဲ့မှတ်မယ်လို့သိခံပြီးတော့မှတ်မယ်လို့ပြောမှာမဟုတ်ဘူး။မင်းတို့လာခဲ့ရင်ငါမှလည်းဆွေနယ်မျိုးနဲ့ငါဆွေမျိုးတွေနဲ့ငါတားမယ်စီးမယ်ဆိုတာဖြစ်မယ်။အခုတရားနဲ့ပဲရှုမှတ်မယ်ဆိုတော့ဒါတကယ်တရားရှင်ပဲ။ငါတို့ဒါကိုကျွလွန်လို့မဖြစ်ဘူးဆိုပြီးတော့အဲ့ဒီမှာအစီအစဉ်တွေဖြစ်သွားတယ်။ဒါကြောင့်မို့ဒီတတိပဌံတရားတွေပေါ်ပေါက်လာဖို့ဆိုတာလွယ်လွယ်လေးလားခက်ခက်ခဲခဲလားခက်ခက်ခဲခဲပေါ်ထုတ်ခဲ့ရတဲ့တတိပဌံတရားပါ။အဲ့တော့ဒီတတိပဌံတရားကိုအခုခက်ခက်ခဲခဲပေါ်ထုတ်လာခဲ့တာကျေးဇူးရှင်မာစီဆရာတော်ဘုရားကြီးရဲ့တပိတံဝကရီနောက်ပြီးတော့တောင်ပုလို့ဆရာတော်ဘုရားကြီးနဲ့တကွတပိတံဝကရီဒါဒီဒီတတိပဌံကျင့်စဉ်တွေကိုတခါလေဆက်လက်ပြီးတော့ပေါ်ထုတ်ခဲ့တယ်အဲ့ဒီပေါ်ထုတ်တဲ့အခါမှာကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးမရှိတော့တဲ့နောက်ပိုင်းမှာဆရာတော်ဘုရားကြီးရဲ့ဒီသတိပဋ္ဌာန်ကျင့်စဉ်အတိုင်းလိုက်နာပြီးတော့ကဘာအနှံ့ဖြန့်ဝေပြီးတော့နေကြတဲ့ပုဂ္ဂိုလ်များဘုန်းကြီးတို့ရွှေတောင်ကုန်းဆရာတော်ဘုရားကြီးဆိုတာကိုသက်တော်95နှစ်တိအောင်နေသွားပါအခုရှင်းလာပိုင်းကပဲဆရာတော်ဘုရားကြီးဆန္ဒတော်မူသွားပါပြီနောက်ပြီးတော့ထင်ရှားတဲ့ပုဂ္ဂိုလ်တွေကချမ်းမြေ့ရိပ်သာဆရာတော်သက်တော်89နှစ်တည်းရောက်နေပါပြီကမ္ဘာအနှံ့ကိုဖြန့်ပြီးတော့တရားတွေပြန်သနေပါလေအခုအမေရိကနိုင်ငံလေးပဲဇူလိုင်လလောက်ရောက်မှာဖြစ်ပါနောက်ပြီးတော့ဘုန်းကြီးတို့တတ္တမရန်သည်ဆရာတော်ဘုရားကြီးဟိဆရာတော်ဘုရားကြီးဟာလည်းတက်တော်90မှဆန္ဒတော်မူသွားပါလေနောက်ပြီးတော့ဘုန်းကြီးတို့ဒီမှာဟမ်မုံဘေးဟမ်မုံဘေးမျိုးကဓမ္မနန္ဒဝိဟာရဆရာတော်ဘုရားကြီးဒါဘုန်းကြီးတို့မြန်မာနိုင်ငံရဲ့ထေရဝါဒတက္ကသိုလ်ကြီးရဲ့ပါချုပ်ပထမပါချုပ်ဆရာတော်ဘုရားကြီးဖြစ်ပါလေဒီဆရာတော်ဘုရားကြီးဟာလည်းပဲကမ္ဘာအနှံ့ကျေးဇူးရှင်မာစီဆရာတော်ဘုရားကြီးညွှန်ကြားခဲ့တဲ့သတိပဋ္ဌာန်နိလန်တိုင်းညွှန်ကြားပြသကြဘုန်းကြီးတို့လည်းပဲခုလက်ရှိဆရာတော်ဘုရားကြီးတွေပြသလာခဲ့တဲ့ဒီသတိပဋ္ဌာန်ကျင့်စဉ်အတိုင်းပဲကျင့်ကြံပွားများအားထုတ်နိုင်ဖို့အတွက်လိုက်နာပြီးပြသနေပါလေ အဲ့တော့ဒီသတိပဋ္ဌာန်တရားကိုဘုန်းကြီးတို့ဖော်ထုတ်ခဲ့ရတာဟာလွယ်လွယ်ကူကူလေးနဲ့ဖော်ထုတ်ခဲ့ရတာမဟုတ်ဘူး။နှစ်ပေါင်းတစ်ထောင်ကျော်လောက်ဒီသတိပဋ္ဌာန်တရားတွေလုံးဝပျောက်ကွယ်သွားတာမဟုတ်ပေမဲ့မင်းမိန်သွားခဲ့တယ်။ဘာဖြစ်ခဲ့လဲ။မင်းမိန်သွားခဲ့တယ်လေ။ဘုန်းကြီးတို့မြန်မာနိုင်ငံကြီးမှာမင်းမိန်သွားခဲ့။နောက်ပြီးတော့မြန်မာနိုင်ငံကိုတခြားတိုင်းနိုင်ငံကအုပ်ချုပ်လိုက်တဲ့အခါကလည်းကြတော့ဒါတွေကအလုံးကိုမင်းမိန်သွားခဲ့။အဲ့ဒီအချိန်မှာဘုန်းကြီးတို့ဒီမှာသတိပဋ္ဌာန်တရားတွေပြန်ပြီးတော့ပေါ်ထုတ်လာခဲ့တာဒီမင်းကုန်းစီတုံးဆရာတော်ဘုရားကြီးကအဓိကထားပြီးပေါ်ထုတ်လာခဲ့လို့ဘုသတိပဋ္ဌာန်တရားတွေပေါ်ပေါက်လာခဲ့ပြီပေါ်ပေါက်လာခဲ့တဲ့အတွက်ဒီသတိပဋ္ဌာန်တရားတိုင်းလိုက်နာပြီးတော့ကျင့်သုံးပွားများအားထုတ်ကြတဲ့ဘုရားမြတ်မနိုင်ငံမှာဆိုရင်မဟာစီဒီသတိပဋ္ဌာန်ရိတ်တာကွဲပေါင်းဟာ900ကျော်ရှိပါရိတ်တာဌာနကွဲပေါင်း900ကျော်ရှိပါအဲ့ဒီမှာဒီသတိပဋ္ဌာန်ကျင့်စဉ်အတိုင်းကျင့်ကြံပွားများအားထုတ်ကြတဲ့ပုဂ္ဂိုလ်တွေသိမ်းပေါင်းများစွာတန်ပေါင်းများစွာပေါ်ထွက်နေပါအဲ့တော့ဒီအမေရိကန်နိုင်ငံမှာဆိုရင်လည်းဒီမှာဘုန်းကြီးတို့ရဲ့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးရဲ့ဥပနိဒေယတိုင်းသတိပဋ္ဌာန်ပြတ်သားနေတဲ့ကျောင်းတိုက်ပေါင်းတော်တော်များများရှိပါတယ်တော်တော်များများကိုလည်းတွေ့နေရပါအဲ့တော့ဒီသတိပဋ္ဌာန်ကျင့်စဉ်နေတဲ့အတိုင်းလိုင်းနာပြီးတော့ကျင့်သုံးမယ်အားထုတ်မယ်ဆိုရင်အားထုတ်နိုင်တဲ့ပုဂ္ဂိုလ်တွေရနိုင်တဲ့အကျိုးတရားလေးတွေကိုဘုန်းကြီးတို့ဒီကနေ့ဒါလေးကိုပြောသွားဖို့ပါသတိပဋ္ဌာန်ဂုံယီပြတရားတော်ပါတရားတော်လေသတိပဋ္ဌာန်ဂုံကြီးပြတရားပါဘုရားမင်းသတိပဋ္ဌာန်ဂုံကြီးပြတရားတော်ကိုဘုန်းကြီးကမနေ့ကစပြီးတော့ဘုန်းကြီးဟောခဲ့တယ်ဟောတဲ့အခါမှာဒီသတိပဋ္ဌာန်ကျင့်စဉ်လေးကိုဟောခဲ့တယ်ဘာကျင့်စဉ်လဲမင်းသတိပဋ္ဌာန်ကျင့်စဉ်ကိုဘုန်းကြီးစပြီးတော့မနေ့ကစဟောပြီးကာယ ानु ဘသနာသတိပဋ္ဌာန်ဝေဒနာ ानु ဘသနာသတိပဋ္ဌာန်စိတ်တ ानु ဘသနာသတိပဋ္ဌာန်ဓမ္မ ानु ဘသနာသတိပဋ္ဌာန်ဆိုတဲ့ဒီသတိပဋ္ဌာန်ကျင့်စဉ်လေးကိုဘုန်းကြီးတို့ဟောပြလိုက်တယ်အဲ့ဒီဟောလိုက်တဲ့အခါကျတော့ဒီသတိပဋ္ဌာန်ကျင့်စဉ်အတိုင်းမိမိတို့ကျင့်ကြံပွားများရှုပွားအားထုတ်လို့ရှိရင်နဲ့အဲ့ဒီအားထုတ်တဲ့ပုဂ္ဂိုလ်ဒီဒီမှာကျမ်းဂန်များမှာဖွင့်ပြထားတာကဧကတနေနိသိဏ္ဍောဝသဗ္ဗတဝေခေပိတဝါအရဟတံဘာပုဏ္ဏတိတထိုင်အတွင်းမှာတရားထူးရနိုင်တယ်ဘလောက်အတွင်းမှာလဲတထိုင်အတွင်းမှာမြတ်စွာဘုရားကတန်ဋိဋ္ဌိကသူဟောတဲ့တရားကိုတန်ဋိဋ္ဌိကအာထုတ်တဲ့ပုဂ္ဂိုလ်ဟာမျက်မှောက်တွေ့မြင်နိုင်တဲ့တရားနောင်တမလွန်ဘုံမှာမှဒီတရားတွေ့မှာမဟုတ်ဘူးအခုအားထုတ်ရင်အခုမတွေ့နိုင်ဘူးလားအာကာလီကအချိန်မဆိုင်မဲနဲ့တွေ့နိုင်တယ်နာနဲ့အားထုတ်ရင်နာနဲ့မှတရားတွေ့နိုင်တယ်နေ့မှအားထုတ်ရင်နေ့မှတရားတွေ့နိုင်တယ်ညမှအားထုတ်ရင်ညမှတရားမတွေ့နိုင်ဘူးလားတကယ်ကိုပဲဒီထဲမှာစိတ်ကလေးတွင်းပြီးအားထုတ်ကြည့်ပါဒါကြောင့်မို့တရားအထုတော့မယ်ဆိုရင်နံပါတ်1အရေးကြီးဆုံးကဆန္ဒပါပါလိမ့်မလဲလူကျင်တဲ့ဆန္ဒအဲ့ဒီဆန္ဒဟာသိအရေးကြီးတာပဲလူကျင်လို့ရှိရင်ဘုန်းကြီးတို့ယောဂီများတကယ်ဆန္ဒအားကောင်းရင်ဝရိယအားမကောင်းဘူးလားတကယ်ကြိုးစားပြီးတော့ဝရိယစိုက်ပြီးတော့အထုတ်တယ်လူကျင်တဲ့ဆန္ဒအားနေရင်ခပ်ပေါ်ပေါ်ပဲအထုတ်တယ်ဝဋ်ကြည်တန်းကြည်ပဲအားထုတ်တယ်။သူရဲ့ထိုင်ရမယ့်အချိန်လေးကိုတနာကြီးပြည့်အောင်တခါလေးကြိုးစားပြီးတော့ထိုင်လိုက်တယ်။ဘုန်းကြီးမနေ့ကပြောတဲ့ဒကမာကြီးလို့ဗာမှတ်နေလဲဆိုဗာမှတ်ဘူးဗာလုံးနေလဲဆိုငြိမ်ငြိမ်လေးထိုင်နေတယ်။ဟုတ်တယ်မလား။ဒါတော့အချိန်လေးကောင်းအောင်ငြိမ်ငြိမ်လေးပဲထိုင်နေတယ်။အဲ့လိုငြိမ်ငြိမ်လေးထိုင်နေုံနဲ့တော့ဘုန်းကြီးတို့ယောဂီများတရားကတွေ့ပါမလား
။တွေ့ပါဘူး။
တရားကမတွေ့ဘူး။ဒါကြောင့်မို့ဒီမှာတသေဝိပဿနာသမာဓိဋ္ဌိဘာဝိတာဘဟုလိကတာဝိပဿနာသမာဓိဋ္ဌိတဲ့ဘုန်းကြီးတို့ယောဂီများဒီဉာဏ်လေးဖြစ်ဖို့အခုစပြီးတော့အာထုဇ္ဇပုဂ္ဂိုလ်ဟာဒီဝိပဿနာသမာဓိဋ္ဌိဉာဏ်လေးဖြစ်အောင်စပြီးကြိုးစားရဒီဝိသမာဓိဋ္ဌိမှာဝိပဿနာသမာဓိဋ္ဌိဇာနသမာဓိဋ္ဌိမေဃသမာဓိဋ္ဌိဗလသမာဓိဋ္ဌိစတဲ့သမာဓိဋ္ဌိတွေအများကြီးပဲအဲ့ဒီထဲမှာအခုတရားအားထုတ်တဲ့ယောဂီပုဂ္ဂိုလ်ဟာဝိပဿနာတမာဒိဋ္ဌိရဖို့ဝိပဿနာတမာဒိဋ္ဌိဉာဏ်လေးရအောင်ကြိုးစားဖို့ပထမအဦးဆုံးအရေးကြီးတယ်။ဝိပဿနာတမာဒိဋ္ဌိဆိုတာဘုန်းကြီးတို့ယောဂီများအတိမှန်အမြင်မှန်မှုဗာမှန်ရမှာလေ။အတိမှန်အမြင်မှန်ရမှာ။အေးအတိအမြင်မှန်ရမယ်။ ဘုန်းကြီးတို့အခုယောဂီများပုထုဇဉ်ပုဂ္ဂိုလ်များဟာမိမိတို့အားလုံးဟာငါပဲသူပဲယောက်ျားပဲမိန်းမပဲပုဂ္ဂိုလ်ပဲတရားပဲလို့အမှားသည့်သိနေကြအမှားမြင်မြင်နေကြဒါပေမဲ့တကယ်တရားသဘောနဲ့ကြည့်လိုက်တဲ့အခါကျတော့တရားတရားအမှားမဟုတ်ဘူးတကယ်တရားသဘောကယုံနဲ့နံမယ်ဘာနဲ့ပါလဲယုံနဲ့နံမယ်အဲ့ဒီယုံနံလေးကိုအမှန်သိသွားအောင်အမှန်မြင်သွားအောင်ပထမဘုန်းကြီးတို့ယောဂီများတမာရီဖြစ်အောင်ကြိုးစားရပါဖြစ်အောင်ကြိုးစားရမယ်တမာဒိန်ဘိက္ခဝေပါဝေထာတဲ့မြတ်စွာဘုရားကတမာဒိန်ဘိက္ခဝေပါဝေထာဘိက္ခဝေจิตသားတို့တမာရီတရားဖြစ်ပွားအောင်ပါဝေထာမိမိတန်တန်ဖြစ်ပွားအောင်အထုကြာတယ်ပထမယောဂီပုဂ္ဂိုလ်အာထုရမှာကတမာရီဖြစ်အောင်အထုရပါပြင်းအောင်အထုရမှာလေတမာတိဖြစ်အောင်အထုရမှာအခုဘုန်းကြီးတို့ယောဂီများကတမာတိဖြစ်အောင်မဟုတ်တော့ဘူးတမာတိတည်းလွန်ပြီးတော့မဆိုင်ဖို့ဆိုင်တိဆိုင်နေပြီအခုမှသိညာနေတယ်လေတမာတိဖြစ်အောင်အထုဖို့ပထမတမာတိဘေကွေပါဝိဒ္ဓမြတ်စွာဘုရားကချက်သားတို့ဒါကဘုရားရှင်ကခဏခဏအမေးရှိတာတမာတိဘေကွေပါဝိဒ္ဓတမာတိဘေကွေပါဝိဒ္ဓခဏခဏအမေးရှိတာဘာကြောင့်လဲအရေးကြီးလို့လားအရေးမကြီးလို့လားအရေးကြီးလို့ပါအရေးကြီးလို့မိဘကသားသမီးကိုဆုံးမတဲ့အခါအရေးကြီးတဲ့စကားဆိုရင်ခဏခဏတတိပေးတာအဲဒီလိုပဲမြတ်စွာဘုရားကလည်းတမာတိဘေကွေပါဝေထာကိုခဏခဏပဲအဲဒီမှာတမာတိဖြစ်အောင်အာထုကြချက်သားတို့တမာတိဖြစ်အောင်အာထုကြချက်သားတို့ဒါကိုခဏခဏအဲဒီမှာတမာဟိတောယထာဘူတံပဇာနာတိဆက်ပြီးပြောတယ်တမာဟိတောယထာဘူတံပဇာနာတိစိတ်တည်ကြည်မှုတမာတိဖြစ်ရင်မင်းတို့ယထာဘူတဉာဏ်ရလိမ့်မယ်ဗာဉာဏ်ရလိမ့်မယ်ယထာဘူတဉာဏ်ဆိုတာအမှားသိတဲ့ဉာဏ်လားအမှန်သိတဲ့ဉာဏ်လားအမှန်သိတဲ့ဉာဏ်ပါဗျာဟေးအဲ့ဒီအမှန်သိတဲ့ဉာဏ်ဖြစ်မယ်အမှန်သိတဲ့ဉာဏ်ဆိုတာအခုပြောတဲ့တမာဒိဋ္ဌိဉာဏ်ပဲတမာဒိဋ္ဌိဆိုတာအတိအမြင်မှန်သွားဗာမှန်သွားလေအတိအမြင်မှန်သွားဟေးအတိအမြင်မှန်သွားတယ်ဘုန်းကြီးတို့ယောဂီများရှုမှတ်တဲ့ကာကလမှာယုတ်ကိုယုတ်တိုင်းသိသွားတယ်နာန်ကိုနာန်တိုင်းသိသွားတယ်အမှန်ကိုအမှန်တိုင်းသိသွားတယ်အဖြစ်ကိုအဖြစ်တိုင်းသိသွားတယ်အပြစ်ကိုအပြစ်တိုင်းသိသွားတယ်အဲ့ဒီလိုအမှန်တိုင်းသိတဲ့ဉာဏ်ကိုယထာဘူတဉာဏ်ပဲအဲ့လိုယထာဘူတဉာဏ်အမှန်တိုင်းသိပြီဆိုရင်ဒါတမာဒိဋ္ဌိဉာဏ်ဖြစ်သွားတာဝိပဿနာတမာဒိဋ္ဌိဉာဏ်ပဲအဲ့တော့ဒီဝိပဿနာတမာဒိဋ္ဌိဉာဏ်လေးဖြစ်အောင်ဘုန်းကြီးတို့ယောဂီများကပထမစေတီခြင်းမှုတမာတိဖြစ်ဖို့အဲ့ဒီတမာတိဖြစ်ဖို့ဟာတရားပေါ်မှာလူကျင်နဲ့ရကျင်နဲ့ဆန္ဒလေးအားကောင်းဖို့မလိုဘူးလားအဲ့ဒီဆန္ဒအားလေးကောင်းလာပြီဆိုဝိရိယကြိုးစားပြီးတော့အာမထုတ်ဘူးလားဝိရိယစိုက်ပြီးတော့ထိုင်ရင်လည်းတတိမလွတ်အောင်ရရင်လည်းတတိမလွတ်အောင်သွားရင်လည်းတတိမလွတ်အောင်အေးရင်လည်းတတိမလွတ်အောင်အဲ့ဒီမှာရှုမှတ်တဲ့အာယုံပေါ်မှာပဲရှုစိတ်ကလေးကဆွဆွမြဲမြဲကပ်ပြီးတော့တည်နေအောင်ပြောရင်ဘလောက်ထိအောင်မြဲအောင်အားထုတ်ရမလဲဆိုရင်အဲ့ဒီရှုစိတ်လေးကိုခွာလို့မရအောင်ကိုပဲမြဲနေရ။ဘာမရအောင်လဲ။ခွာလို့မရအောင်ဆိုတာဘယ်လိုခွာမလဲဆိုတော့မိမိစိတ်လေးကိုတခြားကိုယ်သဘောကျနှစ်သက်တဲ့အာယုံတစ်ခုကိုပြောင်းပြီးစိတ်ကူးကြည့်။အဲ့လိုပြောင်းပြီးစိတ်ကူးကြည့်လို့ကိုမရဘူး။ဖောင်းနေ၊ပိန်နေ၊ဖောင်းနေ၊ပိန်နေဒီဘက်ပြန်ရောက်တယ်။ခွာလို့ကိုမရတော့။အဲ့ဒီမှာရှုမှတ်မှုတတိဟာခွာလို့ကိုမရဘူး။အဲ့ဒီလောက်ကိုရှုမှတ်မှုတတိယမြဲအဲ့လောက်တတိတွေမြဲလာပြီဆိုတဲ့အခါကျတော့အဲ့ဒီပုံမှာစိတ်တည်ကြည်မှုတမာရီကရောအသေးမှလားအာကောင်းမှလားစိတ်တည်ကြည်မှုတမာရီတွေအာကောင်းလာပြီဆိုရင်အမှန်သိမှလားအမှားသိမှလားအမှန်သိမှပါပဲကဲဖောင်းတယ်လို့ရှုမှတ်လိုက်ရင်ဖောင်းတယ်ဆိုတာဝမ်းပိုက်ဆိုတဲ့ပုံမှန်တရံကြီးထင်သေးရဲ့လားအဲ့ဒီကျတော့ဖောင်းတယ်ဆိုရင်တင်းလာတဲ့သဘောလေးပဲထင်မယ်ဘာသဘောလေးပဲထင်မယ်ပင်လေဆိုရင်လေရော့သွားတဲ့သဘောလေးပဲထင်မယ်ဝမ်းပိုက်ဆိုတဲ့ပုံမှန်တံပြောက်သွားပြီဘာတံပြောက်သွားပြီလဲအေးဝမ်းပိုက်ဆိုတဲ့တံပြောက်ပြီးတော့အဲ့ဒီတင်းသဘောနဲ့ရော့သဘောလေးပဲသိတော့ဒါပဲသိတော့တယ်တခြားမသိတော့အဲ့ဒီသဘောလေးကိုသိပြီဆိုရင်အမှန်သိတာလားအမှားသိတာလားအမှန်သိတာအဲ့ဒီတင်းသဘောရော့သဘောလေးဟာဓာတ်နဲ့ပြောရင်ဝါရော့ဓာတ်ပဲဓာတ်နဲ့ပြောရင်ဘာဓာတ်လဲအဲ့ဒီဝါယောဓာတ်ကလေးကယုတ်တရားဖြစ်တယ်။ဝါယောဓာတ်ကလေးကဘာတရားလဲ?ယုတ်တရားပါ။အဲ့ဒီလိုတင်းသဘောယုတ်သဘောလေးကိုသိနေတဲ့စိတ်ကလေးကအနန္တရား။သိနေတဲ့စိတ်ကလေးကဘာတရားလဲ?အနန္တရားပါဗျာ။ကဲအဲ့ဒီတော့ဖောင်းနေလို့ရှုခိုက်ကလေးမှာဘာနဲ့ဘာတွေ့ရလဲ?ယုတ်နဲ့ ပိန်နေလို့ရှုခိုက်ကလေးကဘာနဲ့ဘာတွေ့ရလဲဒါပဲအဲ့ဒီအသည့်ဟာအမှန်သီလားအမှားသီလား
အမှန
်သီလားအမှန်သီမို့တမ္မာဒိဋ္ဌိလားမိစ္ဆာဒိဋ္ဌိလားတမ
္မာဒိဋ္ဌ
ိပါဟောအဲ့ဒီမှာဝိပဿနာတမ္မာဒိဋ္ဌိဉာဏ်ပေါ်လာတာဒါဖောင်းနာပိန်နာလေးရှုရင်းနဲ့လည်းပဲအမှန်မမြင်နိုင်ဘူးလားမမြင်န
ိုင်ပါဘူ
းဈဉ္ညာလျှောက်ပြီးတော့ဉာဏ်လန်းနဲ့ပင်လန်းနဲ့ရှုရင်းနဲ့ရောအမှန်မမြင်နိုင်ဘူးလားမမြင
်နိုင်ပါဘူး
တိချာလေးရှုကြည့်ဘုန်းကြီးတို့ယောဂီများတမန်ငါချမ်းကမရှုနဲ့ရှုတဲ့အခါမှာသေးသေးချာချာလေးရှုကြည့်ဈဉ္ညာလျှောက်တယ်ဆိုရင်လည်းဈဉ္ညာအာယုံပေါ်မှာစိတ်ကလေးကိုတခါတည်းဒီပေါ်မှာပဲအာယုံလေးစိုက်တာခြေတလန်းကိုတမတ်ကလေးနဲ့မှတ်သွားခြေတလန်းကိုတမတ်မှတ်ဒီဘက်ကိုညာခြေလန်းလိုက်တယ်ဆိုညာလန်းတယ်ဘုရားခြေလန်းလေးဆုံးတာနဲ့တယ်ဆိုတာလေးနဲ့တထက်တည်းကြပါအဲ့ဒီဘက်ဆုံးပြီးမှနောက်တစ်ခါဘယ်ခြေလန်းမယ်ဘယ်လန်းတယ်ဘုရားဆုံးသွားပြီသူဆုံးသွားပြီးတော့မှနောက်တစ်ခါညာခြေလန်းမယ်ညာလန်းတယ်စိတ်ကလေးကဘယ်မှမသွားတော့ဘူးညာခြေပေါ်ရောက်သွားလိုက်ဘယ်ခြေပေါ်ရောက်သွားလိုက်ညာခြေပေါ်ရောက်သွားလိုက်ဘယ်ခြေပေါ်ရောက်သွားလိုက်နဲ့ရှုစိတ်ကအဲ့ဒီပုံမှာပဲတည်မြဲနေပြီအဲ့ဒီခါကလာကြတော့ပထမတော့ညာလန်းနေဆိုရင်ခြေတော်ကြီးလှမ်းသွားဘယ်လန်းနေဆိုရင်လည်းခြေတော်ကြီးလှမ်းသွားခြေတော်ဆိုတာပညာခြေတော်ဆိုတာဘာလဲပညာဟာတရားဟုတ်ရလား မဟုတ်ဘူးပညာပဲအဲ့ဒီပညာပုံသဏ္ဍာန်ကြီးပေါ်နေတယ်အဲ့ဒီသွားနေတာဘာတူလဲဆိုတော့လေငါသွားနေတယ်လှမ်းတာဘာတူလဲငါလှမ်းနေတယ်ငါနေရာဖြစ်မဲ့သိနေတယ်အခုဒီလေးချာချာအဲ့ဒီပုံမှာပဲစိတ်လေးတည်မြဲနေအောင်ရှုကြည့်တစ်ခေါက်ရှုနှစ်ခေါက်ရှုသုံးခေါက်ရှုလေးခေါက်ရှုမိနစ်20ရှုမိနစ်30ရှုတနာရှုရှုအဲ့ဒီလိုစိတ်ကမြဲလာပြီဆိုတဲ့အခါကလာကြတော့သွားတိုင်းသွားတိုင်းလှမ်းတိုင်းလှမ်းတိုင်းကိုခြေတော့ဆိုတဲ့ပညာတရံပြောက်ပြီးတော့တည်ရွေပြီးတည်ရွေရွေ့ရွေ့ပြီးတော့တင်းတောင်သွားတဲ့သဘောတွေ့လိမ့်မယ်တည်ရွေပြီးတည်ရွေရွေ့သွားတဲ့သဘောရဲ့တင်းသွားတဲ့သဘောရဲ့တောင့်သွားတဲ့သဘောရဲ့ခြေလန်းတိုင်းခြေလန်းတိုင်းဟာခြေတော့တံပြောက်ပြင်းညတံပြောက်ပြီးတော့ပရမတ်ရွေသဘောတင်းသဘောတောင့်သဘောတွေ့လိမ့်မယ်အဲ့ဒီရွေသဘောလေးဟာဝါယောတံဖတ်တယ်လေတင်းသဘောတောင့်သဘောကလည်းဖတ်တယ်လေထောက်ကန်တောင့်တင်းလျှော့ခြင်းတမီရင်းရိုင်းလှုပ်ရှားရွေသွားတတ်သည်သူလိုရာပဲတွန်းလျက်ဆောင်သည်ဝါယောတံတိမှန်မြန်ယောဂီအခုထိုင်နေတာထောက်ထောက်ကြီးတောင်းတော်ကြီးဖြစ်နေတာအဲ့ဒါဝါယောတ္တမတ်တရက်နေတာဝါယောတ္တအဘုန်းကြီးတို့ယောဂီများလေဖြတ်ထားတဲ့ပုဂ္ဂိုလ်ရက်လို့ရသေးလားမရနိုင်တော့ဘူးဘလို့မှဒီမှာရက်တည်လို့မရနိုင်တော့အဲ့ဒီမှာဝါယောတ္တပဲအဲ့ဒီလိုထောက်ကန်နေတဲ့သဘောတောင်းတင်းနေတဲ့သဘောဟာဝါယောတ္တတည်းရွေရှမ်းနေတဲ့သဘောဟာဝါယောတ္တတည်းလှုပ်နေတဲ့သဘောဟာဝါယောတ္တတည်းအခုဒီမှာလှမ်းတိုင်းလှမ်းတိုင်းရွေသဘောရဲ့တင်းသဘောရဲ့တောင်းသဘောရဲ့ဒါပဲတွေ့တယ်အဲ့ဒါဝါယောတ္တအဲ့ဒီဝါယောတ္တကယုတ်တရားဝါယောတ္တကဗတ္တယံလေအဲဒီလိုရွေ့သွားတာတင်းသွားတာတောင့်သွားတာလေးကတောင့်သွားတာလေးကိုသိနေတဲ့စိတ်လေးကနတ္တယံအဲဒီတော့လှမ်းတိုင်းလှမ်းတိုင်းဘာနဲ့ဘာတွေ့လဲကျေယုံနဲ့နဲ့တွေ့တယ်ဆိုတော့အမှန်သိတာလားအမှားသိတာအမှန်သိတာနဲ့အမှားဒိဋ္ဌိမစင်ဘူးလားတသန္တရာလုံးကငါသူယောက်ျားမိန်းမပုဂ္ဂိုလ်တ attva ဆိုတဲ့အစွဲအတ္တဒိဋ္ဌိသက္ကာယဒိဋ္ဌိမပြုတ်ဘူးလားဒိဋ္ဌိပြုတ်သွားပြီဒါအမှားမြင်လို့လားအမှန်မြင်လို့လားအမ
ှန်မ
ြင်လို့ပါအဲ့ဒီအမှန်မြင်တဲ့အမြင်ကိုဝိပဿနာတမ္မာဒိဋ္ဌိဉာဏ်ဘာတမ္မာဒိဋ္ဌိဉာဏ်လဲဝိပဿနာတမ္မာဒိဋ္ဌိဉာဏ်အဲ့လိုဝိပဿနာတမ္မာဒိဋ္ဌိဉာဏ်လေးရလာပြီဆိုရင်အဲ့ဒီရလာတဲ့ပုဂ္ဂိုလ်ဟာဆက်ပြီးတော့ဒီဉာဏ်လေးမပြည့်စည်အောင်ဆက်ရှုသွားရမယ်အဲ့ဒီလိုဆက်ရှုတဲ့အခါဘာဝိတာဘဟုလိကတာတဲ့ဘာဝိတာပွားများနေရဘဟုလိကတာတဲ့ကျိန်ဖန်များစွာအလိလာပြုတ်ပြီးတော့နေရမယ်တဲ့ကျိန်ဖန်များစွာဆိုတာအဆက်မပြတ်ရှုနေရမယ်ထိုင်ရင်လည်းရှုနေမယ်ရက်တဲ့ခါမှလည်းရှုနေမယ်သွားတဲ့ခါမှလည်းရှုနေမယ်လျှောင်းတဲ့ခါမှလည်းရှုနေမယ်လှုပ်ရှားမှုအမူအရာတိုင်းပေါ်ကိုယ်တိုင်းဆန်တိုင်းစားတိုင်းတောက်တိုင်းအကုန်လုံးပြုတ်လို့တည်းမြအမူအရာတိုင်းကိုတတိကပ်ပြီးရှုနေမယ်ဒါကိုဘဟုလိကတာတဲ့တခဏလေးရှုတာလားကျိန်ဖန်များစွာလားအဲ့ဒီလိုရှုနေလို့ရှိရင်နဲ့အဲ့ဒီပုဂ္ဂိုလ်ဟာဒိဋ္ဌိဝဓမ္မေမျက်မှောက်ဘဝ၌ပင်လျင်ဒိဋ္ဌိဝဓမ္မေမျက်မှောက်ဘဝ၌ပင်လျင်နိဗ္ဗာန်နိဗ္ဗာန်ကိုပါပိတိရစေရောက်စေနိုင်နေဒီမျက်မှောက်အာထုတ်နေစဉ်မှာဘုန်းကြီးတို့ယောဂီများရှုနေပွားနေရင်အာထုတ်နေရင်အခုပြောတယ်ယုံနံကိုသိတဲ့ညာအကြောင်းကိုအကျိုးကိုသိတဲ့ညာအဖြစ်အပျက်ကိုသိတဲ့ညာဒီညာနေအစဉ်စဉ်ဉာဏ်အားဤအလုံးရင့်ကျက်ပြည့်စုံပြီဆိုရင်ဖြစ်မှုပြည့်မှုတွေပြတ်ဆဲသွားတဲ့အငြိမ့်တ္တနိဗ္ဗာန်ကိုယ်တိုင်မျက်မှောက်မတွေ့နိုင်ဘူးလား ဒါဟိုးနောက်ဘဝကြမှာတွေ့မှလားအခုဘဝမှာလားကဲဘုန်းကြီးတို့ယောဂီများအခုဘဝမှာဒီအာထုတဲ့ပုဂ္ဂိုလ်သတိပဋ္ဌာန်တရားအာထုတဲ့ပုဂ္ဂိုလ်အခုဘဝမှာပဲအပယ်လွတ်နိုင်လောက်တဲ့မဉ္ဇဉ်အထုတွေမရနိုင်ဘူးလားဗျာပါရမီတို့ရှိမယ်ဆိုရင်ဝိမု ക്തി ဒုက္ခဆိုတဲ့လွတ်မြောက်မှုချမ်းသာတည်အောင်မရနိုင်ဘူးလားရနိုင်တယ်ဒါကြောင့်မို့အဲ့ဒီလိုဘာဝိတ္တပုန်လိကတာဒီလိုကျိန်ဖန်များစွာအလေးလာပြုပြီးအာထုတ်မယ်ဆိုရင်နဲ့နောက်တစ်ချက်ဧကတနေနိသိဏောဝတဏျာတထိုင်တွင်း၌သာလျင်တပ္ပတဝေအလုံးစုံသောအသောတရားတို့ကိုခေပစ်တဝါကုန်ခန်းစေ၍အရဟတံအရဟတဖို့သို့ဘာပုဏ္ဏတိရစေရောက်စေနိုင်နေတယ်ဒီတိုင်းတည်းတတိပဒံတရားကိုဆက်လက်ပြီးတော့ရှုမှတ်ပွားများအားထုတ်ပါတဲ့အဲဒီလိုရှုမှတ်ပွားများအားထုတ်ရင်တဲ့ပါရမီလေးပြည့်စုံမယ်မိမိကိုယ်၌ကလည်းပဲတကယ်ကိုကိုယ်နဲ့အသက်ကိုငဲ့ွက်မနေဘဲနဲ့ကြိုးစားအားထုတ်မယ်ဆိုရင်တဲ့တတိုင်းအတွင်းနဲ့ကိုယဟန္တာထီအောင်ဖြစ်နိုင်တယ်ဘာထီအောင်ဖြစ်နိုင်တယ်လဲဒါတတိပဒံတရားအားထုတ်တဲ့ပုဂ္ဂိုလ်ရဲ့ရနိုင်တဲ့အကျိုးဂုဏ်ကြီးပြနေတာအကျိုးဂုဏ်တွေကိုပြနေတာဘုန်းကြီးတို့ယောဂီများဒါနဲ့ဆက်ပြီးတော့တထိုင်အတွင်းလေးနဲ့တရားထူးရသွားတဲ့ပုံကိုလေးပေါ့ဘုန်းကြီးတို့ဒါအမျိုးသားတွေကမပြဘဲနဲ့အမျိုးသမီးဘက်ကနေပြီးတော့ဘုန်းကြီးတို့ဒီမှာတာရကာလေးတစ်ခုထုတ်ပြီးတော့ပြောမယ်ပေါ့မြတ်စွာဘုရားလက်ထက်ကဘုရားရှင်ကိုရောင်မြတ်ကြီးရာဇဂျူမြို့ဝင်လုံးအကြောင်းတော်မှာတရင်သုံးနေတယ်ဘယ်ကြောင်းမှာတရင်သုံးနေအဲ့ဒီဝေလုံးကိုအကြောင်းတော်မှာတရင်သုံးနေတဲ့အချိန်မှာဘိမသာရမင်းကြီးလှူဒန်းထားတဲ့အကြောင်းမှာအဲ့ဒီလိုတရင်သုံးနေတဲ့အချိန်မှာဘိမသာရမင်းကြီးကတော့မြတ်စွာဘုရားပထမဦးဆုံးကြွလာတဲ့အချိန်ကစပြီးတော့သူဟာသောတာပန်အရိယာပုဂ္ဂိုလ်ကြီးပဲဒါပေမဲ့သူ့ရဲ့ဇနီးသူ့ရဲ့မိဖုရားကြီးဖြစ်တဲ့ခေမာဒေဝီမိဖုရားကြီးဟာမြတ်စွာဘုရားထံမသွားအောင်မြတ်စွာဘုရားဟောတဲ့တရားမနာဘူးအေးသူရဲ့နန်းတော်မှာပဲအလှပပြင်ပြီးတော့ပဲဒီလိုပဲလှလှပပချမ်းချမ်းသာသာပဲမိဖုရားစည်းစိမ်တွေကိုအပြည့်ဝခံစားနေတယ်။အဲ့ဒီခါမှာဘိမသာရမင်းကြီးကသူ့ရဲ့အမတန်မြတ်နိုးတဲ့ဘိမတိဝီမိဖုရားကြီးလည်းပဲမြတ်စွာဘုရားရဲ့တရားတော်လေးနားပြီးတော့သူ့လိုပဲအပင်လွတ်နိုင်လောက်တဲ့ဉာဏ်စင်တန်းလေးကိုရရှိခြင်းမှာလေမိဖုရားကြီးကိုဘယ်လိုတိုက်တွန်းမိမယ်မရမရတဲ့အခါကလည်းကြတော့ဘိမသာရမင်းကြီးဟာမိဖုရားကြီးနဲ့မြတ်စွာဘုရားကြောင်းတော်ကိုရောက်အောင်မူကြီးမန်ရသေနာပတိများနဲ့တိုင်ပင်ပြီးတော့ကဗျာတွေရေးတတ်တဲ့ပုဂ္ဂိုလ်တွေတေးတတ်ဒီရေးတတ်တဲ့ပုဂ္ဂိုလ်တွေတချင်းတွေရေးတတ်တဲ့ပုဂ္ဂိုလ်တွေအဲ့ဒီပုဂ္ဂိုလ်တွေကိုတခါနဲ့ဒီဘုရားရဲ့ကြောင်းတော်ဒီဝေလုံးကြောင်းတော်ကြီးရဲ့တာယာဘုံလှပဘုံဝေလုံးဥယျာဉ်ကြီးရဲ့တာယာလှပဘုံတွေတခါနဲ့စာဖွဲ့ပြီးတော့အကုန်လုံးအမှုပညာသေးတွေကိုတခါနဲ့စုခိုင်းတာအဲ့တော့မြို့တင်ညာသမားတွေအမှုပညာတွေတွေကိုစုခိုင်းကခိုင်းဆိုတော့တပြေးပြေးနဲ့ပရိသတ်တွေတဲကိုဒီဟာတွေကရောက်သွားတဲ့ခါကလာကြတော့လူတွေကလည်းပဲဒီတချင်းကိုစုကြဟိုကစုကြဒီကစုကြဆိုတော့တပြေးပြေးနန်းတော်ရောက်အဲ့ဒီမှာနန်းတော်ကြီးရောက်လာတဲ့ခါကြတော့ဒီတချင်းတန်နေဒီကဗျာရွတ်တန်နေဒီတေးတတ်ဒီစသည်ဖြင့်ဒီမှာမြတ်စွာဘုရားရဲ့ဝေလုံးကိုကြောင်းတော်ဘွဲ့ဥယျာဉ်တော်ကြီးဘွဲ့တွေကြီးတဲ့ကြားပါများတော့သူစိတ်ဝင်စားလာအဲ့ဒီမှာခေမာဒေဝီမိဖုရားစိတ်ဝင်စားလာတယ်။သွားခြင်းနဲ့စိတ်တည်ဖြစ်လာ။အဲ့လိုသွားခြင်းနဲ့စိတ်တည်ဖြစ်လာတဲ့အခါကလည်းကြတော့ဟိုကဘိမသာရမင်းကြီးရဲ့ဆူတောင်းလေးပြည့်။သူကလည်းပဲဟိုကစိတ်ဖြစ်နေတဲ့အချိန်မျိုးမှာအဲ့ဒီမှာမူကြီးမရသေနာပတိများနဲ့တိုင်ပင်ပြီးတော့ကဲခေမာဒေဝီမိဖုရားကြီးကိုဝေလုံးကိုဥယျံတော်ထွက်ဖို့ရာတွင်အားလုံးတောင်းဝန်ယူပြီးတော့ထွက်စေ။အဲ့ဒီမှာမူကြီးမရသေနာပတိများကိုလည်းပဲမှန်လိုက်တာကမြတ်စွာဘုရားကိုမဖူးမြော်ရဘဲနဲ့မြတ်စွာဘုရားတရားမနာရဘဲနဲ့မိဘရားကြီးကိုနန်းတော်ကိုပြန်ပြီးတော့မခေါ်ခဲနဲ့အဲ့ဒီမှာအလုံးအမိန်ပေးလိုက်တယ်မိဘရားကြီးကလည်းပါတယ်အဲ့ဒီဝေလုံးကိုကျောင်းတော်ကိုသွားမယ်ဆိုရင်မြတ်စွာဘုရားမရှိတဲ့အချိန်ပေါ့ဘယ်အချိန်မျိုးမှမြတ်စွာဘုရားမရှိလဲဆိုတော့သူကလည်းစုံစမ်းထောင်လမ်းကြီးတွေလွတ်ပြီးတော့စုံစမ်းတယ်စုံစမ်းပြီးတဲ့အခါမြတ်စွာဘုရားနန်းနဲ့ဆုံးခံကြွတဲ့အချိန်ကျောင်းတော်မှာရသော်ဗျာရှိသေးလားအဲ့ဒီအချိန်ကိုတတ်မှတ်ပြီးတော့အဲ့ဒီအချိန်ကိုသွားမယ်ဆိုပြီးသွားလိုက်တာဒါပေမဲ့မြတ်စွာဘုရားရှင်ရဲ့ညံတော်ထဲမှာဒီနေ့ခေမာဒေဝီမိဖုရားကြီးကျောင်းတော်ကိုလာလိမ့်မယ်သူဟာဒီနေ့တရားထူးရလိမ့်မယ်သူဟာဘိက္ခုနီမှာပြုလုပ်လိမ့်မယ်ဒါကိုမြင်တော်မူတဲ့အတွက်ကြောင့်မို့တရားရမယ့်အရေးကိုမြင်တဲ့အတွက်ကြောင့်မြတ်စွာဘုရားအဲ့ဒီနေ့ဆုံးခံမကြွအောင်ကျောင်းတော်မှာပဲစောင့်အဲ့ဒီမှာဝေလုံးကိုဥယျာဉ်တော်လက်ပတ်ကြည့်နောက်ပြီးတော့ဝေလုံးကိုကျောင်းတော်ကြီးလက်ပတ်ကြည့် အဲ့ဒီအချိန်မှာမြတ်စွာဘုရားတရင်သုံးနေတာရှိပါတယ်ဗျာမြတ်စွာဘုရားကိုသွားပြီးတော့ဖူးမြော်ကြောဖို့ဆိုပြီးတော့မူကြီးမယားဒေနာပတိတွေကအဲ့ဒီမှာမြတ်စွာဘုရားတက်ခေါ်လာဒါပေမဲ့သူမလိုက်ချင်းပေမဲ့လို့မြတ်မင်းကြီးရဲ့အမိန့်လို့ဆိုတော့ဘလို့မှမတတ်နိုင်ဘူးမြတ်စွာဘုရားသွားအဲ့ဒီမှာဘုရားထံသွားတဲ့အခါသူမသွားချင်တဲ့အကြောင်းအရာကမြတ်စွာဘုရားကအလှပတွေကိုချိုးချိုးနှိမ့်နှိမ့်အနေအားဖြင့်ဟောကြားတယ်အဲ့ဒီပုဂ္ဂိုလ်တွေကိုအပုတ်ကောင်ကြီးဆိုပြီးတော့နှိမ့်နှိမ့်ချချဟောကြားတယ်ဒါကြောင့်မို့မြတ်စွာဘုရားတန်သွားရင်လည်းငါ့ကိုနှိမ်ချဟောမှာပဲဆိုပြီးတော့အဲ့ဒီမှာ तू မသွားလို့လားအဲ့လိုဆိုတော့အဲ့ဒီမှာမြတ်စွာဘုရားတန်ကိုမသွားမဖြစ်လို့အခုသွားရပြီဆိုတဲ့အခါကျတော့သွားရင်သွားရင်နဲ့မြတ်စွာဘုရားတန်ရောက်မြတ်စွာဘုရားကနေမိတ္တရုပ်ဖန်ဆင်းထားတယ်ခေမာဒေဝီမိဖုရားတဲ့အစာပေါင်းများစွာလှပတဲ့အမျိုးသမီးအဲ့ဒီလှပတဲ့အမျိုးသမီးကိုမြတ်စွာဘုရားကသူ့အနားလေးမှာရက်တောင်ခံပြီးတော့ခတ်စားနေတယ်ရက်တောင်ခတ်ပြီးနေတယ်ပုံစံကိုဖန်ဆင်းထားလိုက်တယ်အဲဒီမှာခေမာရီမိဖုရားကြီးကမြတ်စွာဘုရားကြောင်းတော်တွေဝင်ကန္နကုတိတဲတဲရောက်တဲ့အခါကျတော့ဟဲ့မြတ်စွာဘုရားကအလှပတွေကိုနှိမ့်နှိမ့်ချိုးချိုးနှိမ့်နှိမ့်ပြောတယ်လို့ပြောတယ်အခုသူ့ရဲ့အနန်းမှာရှိတဲ့မိန်းကလေးဟာလေပဲငားတဲ့တောင်စာပေါင်းများစွာလှပနေပါလားအဲဒီမှာစိတ်အာရုံရောက်သွားတယ်မြတ်စွာဘုရားတန်အာရုံမရောက်ဘူးနော်သူ့စိတ်ကဟိုကမြတ်စွာဘုရားဘေးမှာရက်လေခတ်နေတဲ့အမျိုးသမီးပေါ်မှာအာရုံရောက်နေတယ်အဲ့ဒီအာယုရောက်နေတဲ့အချိန်မှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကသူ့ရဲ့အဋ္ဌဌံနဲ့အဲ့ဒီအမျိုးသမီးရဲ့အရေးအစင်းတွေတဖြည်းဖြည်းချင်းတဖြည်းဖြည်းချင်းရင့်ရော်ရင့်ရော်လာတဲ့အရေးအစင်းတွေပြောင်းသွားဘုန်းကြီးတို့ယောဂီများရောဒီနေ့တနေ့ကုန်တိုင်းတနေ့ကုန်တိုင်းမိမိရဲ့ခန္ဓာကိုယ်ရဲ့အရေးအစင်းတွေဟာနုပြူလာတာလားရင့်ရော်လာတာလားအေးအခုဒီမှာဘုရားလက်တွေ့မြတ်စွာဘုရားကရင့်ရော်လာပုံလေးကိုပြတဖြည်းဖြည်းတဖြည်းဖြည်းရင့်ရော်ရင့်ရော်ဒီ16နှစ်သမီးအရွယ်လေးကအသက်20အသက်20က20က25က30အဲ့ဒီလိုအဆင့်ဆင့်ပြောင်းလဲသွားပြီးနောက်ဆုံးအသက်80 80အရွယ်ကြီးဟင်အဲ့ဒီကနေမှတဖြည်းဖြည်းအိုရာကနေနာနာရာကနေတခါနဲ့ဒီနေရာတွင်ပုံချပြီးတော့သိဆုံးပြီးတော့အယိုးစုပုံစံကိုပြလိုက်တာအဲ့ဒီကြတော့မှခင်မာတီဗီမိဘုရားဟာဘလောက်ပဲလှလှတနေ့ဒီလိုပဲဖြစ်ကြရမှာပါလားဆိုတာတန်ဝေကညာနေဖြစ်တာအဲ့ဒီအချိန်မှာမြတ်စွာဘုရားတရားဟောတာအဲ့ဒီမှာတရားဟောလိုက်တဲ့အခါကျတော့မြတ်စွာဘုရားရဲ့တရားတော်ရင်းနာခန္ဓာဉာဏ်ဆိုင်ပြီးတော့ရှုပွားအထုတဲ့အခါကျတော့သောတာပန်ဖြစ်အဲ့ဒီမှာမြတ်စွာဘုရားထံမှာတခါလေဘိက္ခုနီမဝတ်ခွင့်တောင်းပြီးတော့အဲ့ဒီမှာဘိက္ခုနီမပြုတော်တာမှာအဲ့လိုဘိက္ခုနီမပြုသွားပြီဆိုတဲ့သတင်းစကားကိုအဲ့ဒီဗာရာဏစီတစ်မျိုးလုံးတခါလေကျန်နံသွားတဲ့အခါကလည်းကျတော့သူ့ရဲ့မိတ်ဆွေတငယ်ချင်းဖြစ်တယ်တထေသမီးဖြစ်တဲ့ဝိဇယဆိုတဲ့အမျိုးသမီးလေးသူကလည်းတိတ်ကိုဗာရဏသီမြို့မှာအင်မတန်ချမ်းသာတော့အချွေရံမြောင်များစွာနဲ့နေရအဲ့ဒီမှာစဉ်းစားတယ်သူငယ်ချင်းဟာမိဖုရားစီးစိမ်ဆိုတာငမိမိတို့အမျိုးသမီးများမှာတော့အမြင့်မြတ်ဆုံးစီးစိမ်ပဲဒီလောက်အမြင့်မြတ်ဆုံးစီးစိမ်ကြီးကိုစွန့်လွတ်ပြီးတော့ဘိက္ခုနီမှာပြုလုပ်တယ်ဆိုတော့ဘိက္ခုနီမှာစီးစိမ်ကမိဖုရားစီးစိမ်နဲ့မြင့်မြတ်လို့သာဖြစ်ရမယ်အဲ့ဒီတော့တူတောင်မိဖုရားစီစဉ်ကိုစွန့်လွတ်ပြီးတော့ဘိက္ခုနီမပြုလို့ရင်ငါလည်းပဲတထေသမီးစီစဉ်ကိုစွန့်လွတ်ပြီးတော့ဘိက္ခုနီမပြုမယ်ဆိုပြီးတော့အဲ့ဒီမှာမိဘများထံခွင့်တောင်းတာမိဘများကလည်းပဲသမီးလေးကတူရဲဆိုတော့ခွင့်မပြုနိုင်ကြအောင်အဲ့ဒီလိုသမီးလေးတူရဲဆိုတော့ခွင့်မပြုနိုင်ကြအောင်ခွင့်မပြုနိုင်ပေမဲ့လို့လည်းပဲသူကလည်းဇွဲကောင်းကောင်းနဲ့တခါလေဆန္ဒပြပြီးတောင်းဆိုတဲ့အခါကျတော့နောက်ဆုံးခွင့်ပြုရအဲ့လိုခွင့်ပြုတဲ့အခါကလည်းကြတော့ကြီးကြီးကျယ်ကျယ်ခန်းခန်းနာနာအဲ့ဒီမှာကျောင်းတော်ကိုဘိက္ခုနီမပြုဖို့အတွက်ကျောင်းတော်ပို့ဆောင်ခေမာဒေဒီဘိက္ခုနီမကြီးထံမှာသွားအနှင်းခေမာဒေဒီဘိက္ခုနီမကြီးကနေပြီးတော့အဲ့ဒီသူ့ရဲ့မိတ်ဆွေဖြစ်တဲ့ဝိဇယအမျိုးသမီးလေးကိုတခါနဲ့ဘိက္ခုနီမပြုလို့ပြေးလိုက်တယ်အဲ့လိုဘိက္ခုနီမပြုလို့ပြီးတဲ့အခါကလည်းကြတော့ချက်သမီးတဲ့သာသနာတော်ဘောင်ဝင်ရောက်လာပြီဆိုရင်တော့ချက်သမီးဒီလိုလေးနေုံနဲ့မပြီးဘူးတရားအကျင့်မြတ်တရားတွေကျင့်ရမယ်ဆိုတော့ဒီလိုဆိုရင်ကျင့်ကြံအထုတ်နည်းတွေပြောပါဆိုတော့မှအဲဒီမှာခေမာဒေဝီမိဖုရားကြီးကခုဘုန်းကြီးတို့ယောဂီများကျင့်ကြံအထုတ်နေတဲ့ခန္ဓာကိုယ်ကစပြီးတော့မိမိရဲ့ခန္ဓာကိုယ်ဖြစ်မှုပြမှုသဘောတွေကိုသိမြင်အောင်အဲဒီမှာညွှန်ကြားပေးတယ်အဲဒီမှာရှုမှတ်ပုံပွားများအထုတ်ပုံတွေကိုညွှန်ကြားပေးတယ်ဒီသတိပဋ္ဌာန်ကျင့်စဉ်တွေအတိုင်းပေါ့အဲဒီလိုရှုမှတ်ပွားများအထုတ်ပုံတွေကိုညွှန်ကြားပေးပြီးတော့တင့်တော်တဲ့သင်္ကန်းကျောင်းလေးမှာနေရာချထားပေးလိုက်တယ်။အဲ့လိုနေရာချထားပေးလိုက်တဲ့အခါကလည်းကြတော့အဲ့ဒီသင်္ကန်းကျောင်းလေးထဲမှာရောက်ခေမာထေရီဘိက္ခုနီမကြီးခေမာထေရီဘိက္ခုနီမကြီးထံကနေပြီးတော့ သင်ယူခဲ့တဲ့ဒီတိပ္ပံနိလန်အတိုင်းသူရှုမှတ်ပါလေ။အဲ့လိုရှုမှတ်ပွားများအထုတ်ပြီးမင်းမင်းရဲ့အသက်နဲ့အမျှပြင်ပလောကလူပုံလောကမှာပျော်ပျော်ရွှင်ရွှင်နေလာခဲ့ထိုင်လာခဲ့တာဆိုတော့ဒီစိတ်ကလေးကိုအခုစူးစီးတဲ့အခါမှာလွယ်သလားခဲရင်သလားများ
ခ
ဲရင်နေစိတ်လေးကိုစူးစီးဖို့ဆိုတာအင်မတန်ခက်ခဲပါလားအင်မတန်ကိုခက်ခဲပါလားအဲ့တော့စိတ်လေးစူးစီးလို့မရအောင်သူရှုမှတ်တဲ့အာယုံပေါ်မှာရှုတယ်ရှုလို့မရဘူးတင်တယ်တင်ကြည့်လို့မရဘူးအဲ့ဒီမှာစိတ်တွေကထွက်တဲ့အခါကျတော့ထိုင်နေဒီလောက်လေးပဲကြာကြာထိုင်နေခဲ့တာမဟုတ်တော့အိမ်မှာလို့မှု့ရရဘာတွေလဲမပါဘူးအောက်ကျန်းကင်းပေါ်မှာထိုင်ရတာဆိုတော့အဲ့ဒီမှာအောက်ပိုင်းကလည်းဝေဒနာတွေအလဲပိုင်းကလည်းဝေဒနာတွေအထက်ပိုင်းကလည်းဝေဒနာတွေမလာဘူးလားဗျာအဲ့ဒီမှာဝေဒနာတွေလာပြန်တော့လည်းပဲဝေဒနာနုပတနာနည်းနဲ့ရှုတယ်ဒါပေမဲ့ဝေဒနာကမပြောက်ဘူးဒါကြောင့်လေသူ့ရဲ့ရှုမှတ်မှုတမာရီအာကောင်းသလားအာသေးသလားအာသေးသေးတယ်အခုမှတမာရီထူထောင်ဆုံးရှိသေးတယ်တမာရီမရသေးဘူးခွေးတို့များသောအားဖြင့်အချို့ချို့ပုဂ္ဂိုလ်များကအခုဝေဒနာတွေပေါ်တယ်မှတ်လိုက်တယ်ပျောက်သွားတယ်ပြောတယ်တကယ်တမ်းကျတော့စပြီးတော့တမာရီထူထောင်စမှာဘလို့မှပျောက်ဖို့မရှိသေးဘူးတိုးဖို့ပဲရှိတယ်ဝေဒနာရှုလေတိုးလေရှုလေတိုးလေတိုးဖို့ပဲရှိတယ်အဲဒီမှာဒီဝေဒနာတွေကတိုးတိုးလာတဲ့ကစိတ်ကလည်းထွက်တယ်ဝေဒနာကလည်းတက်တယ်ဆိုတော့စိတ်ရောကိုယ်ရောမဆင်းရဲဘူးလားဆင်းရဲကိုယ်ရောဆင်းရဲလာပြီဆိုတော့ဒီသာသနာတော်ပေါ်မှာ तू ပျော်သလားမပျော်ဘူးလား မပျော်ဘူးသန္နာတော်ဝောင်းမှာမပြောတော့ဘူးငါဒီလိုသာလုပ်နေရမယ်ဆိုရင်မဖြစ်တော့ဘူးပြင်းမှန်းပြီစိတ်ကလည်းစူးစီးလို့မရအောင်တမာရီထူထောင်လို့လည်းမရအောင်ဝေဒနာတွေကလည်းတက်အဲတော့ငါလူဘုံလူလောကမှာနေပြီးတော့ဒါနကောင်းမှုသီလကောင်းမှုလေးလောက်စောင့်ထင်းရင်လည်းပဲငါမှာကုသိုလ်ဖြစ်နေတာပဲငါလူထွက်မှဖြစ်မယ်ဆိုပြီးတော့အဲဒီမှာသင်္ကန်းကျောင်းပေါ်ကနေဆင်းလာအောင်ရောက်ပြန်တော့လည်းပဲစဉ်းစားတယ်ငါဒီသန္နာတော်ဝောင်းရောက်ဖို့ဆိုတာမိဘများထံကခုနှစ်ရက်တိုင်တိုင်အစမစားရေမတောက်ပင်းနဲ့ငါဆန္ဒပြပြီးတော့မှဒီသာသနာတော်ဘောင်ကိုရအောင်ယူခဲ့ရခက်ခက်ခဲခဲယူလာခဲ့ရတဲ့ငါဘဝကိုငါဒီတိုင်းကြီးနဲ့ဒီလောက်ကလေးနဲ့တော့ငါအရှုံးမပေးဘူးငါပြန်ပြီးကြိုးစားမယ်အဲ့ဒီတော့စိတ်ကပြန်ပြီးတော့တုတ်တက်လာစိတ်ဓာတ်တွေမြင့်တက်လာတဲ့ခါကျတော့ကြောင်းမပြန်တက်ပြန်ပြီးတော့အထုတ်ပြန်နေအဲ့ဒီလိုနဲ့သူဟာစိတ်ဓာတ်တွေကျသွားလိုက်ပောက်ကိုပြန်ဆင်းလာလိုက်စိတ်ဓာတ်တွေပြန်ပြီးမြင့်တင်လိုက်ပြန်ပြီးတော့တုတ်တက်လာလိုက်ဘုန်းကြီးတို့စားပြီးတော့ဘုန်းကြီးတို့ကိုယ်တိုင်ပေါ့တရားထုတ်တုန်းကဒီတိုင်းပဲစိတ်တွေဖြစ်ခဲ့ငါတော့ပြန်မထင်ပါရဲ့ငါတော့ပြန်မထင်ပါရဲ့ရိတ်တာထဲမှာပြန်မထင်ပါရဲ့ကို့မှာလည်းပါလာတာဗာလိပါလာလို့ဆိုသင်္ကန်းလေးတစ်စုံအပူပါလာတယ်ရဆွဲအိတ်ကလေးနဲ့အဲ့ဒီမှာမိမိရေလဲတင်မိုင်လေးတွေခောက်ပြီးတော့ပြန်တော့မယ်ပေါ့တကယ်လဲအိတ်လေးတွေထက်အိတ်လေးတွေထက်ပြန်တော့မယ်စင်စားပြန်လေငါဒီကနေပြန်တယ်ကြီးမဟာစီရိတ်တာကြောင့်တဲ့ကြီးက24ဧကရှိတယ်အဲ့ဒီကနေပြန်ရင်ဝင်ပေါက်ကတပေါက်တည်းပဲရှိတယ်ထွက်လေဒီတပေါက်ပဲထွက်ရငါအိမ်လေးဆွတ်သွားဆွဲပြီးထွက်သွားရင်ဟိုရွှေဘွားကိုတော်လေးထွက်ပြေးပြီဆိုတော့ငါတော့နာမည်ပြတ်တော့မှာပဲရွှေဘွားကိုတော်လေးထွက်ပြေးပြီဆိုတော့ငါနာမည်ပြတ်တော့မှာပဲမဖြစ်သေးပါဘူးလေဆိုပြီးတခါကိုကကိုတခါအိမ်လေးဖေးချပြီးတော့ဟိုကလည်းအချက်ပေးတုံကလည်းခောက်တယ်ခောက်လိုက်တဲ့ကပုံတမာရီမတက်သွားပြန်အာထုအဲ့ဒီလိုနဲ့ဒီလိုအာထုလို့မရနောက်ရဲ့ရောက်ပြန်ဒီလိုပဲပြန်ကျင်စည်းတွေပေါက်အဲ့လိုပြန်ကျင်စည်းတွေပေါက်လို့ကိုပစ္စည်းလေးတွေကိုယ့်အကူပြန်ပြီးထဲအဲ့ဒီအချိန်မှာပဲဟိုကအချက်ပေးတန်ချောင်းကခောက်ပြန်ဘေးကပုံကိုယ်တွေကဒီကနေ့ထွက်ကြပြီဒီကဘောက်ဒီဂျိုးချောင်းနဲ့ပိတ်ပြီးတော့ထွက်ကိုလည်းပဲမဖြစ်သေးပါဘူးလေသူတို့နောက်ကလိုက်သွားပြန်ရောအဲ့ဒီလိုနဲ့တရေတရေတရေတရေနဲ့အဲ့ဒီလိုနဲ့ဘုန်းကြီးဟာ15ရဲ့ကြာပဲရဲ့ကြာ
15
ရဲ့ပါဗာတမာရီမမရအောင်15ရဲ့ကြာဗာတမာရီမမရအောင်ဒါကိုကကိုဝန်ခံပြောတာနော်ကိုယ်တိုင်အဲ့ဒီမှာဆိုရင်အဆက်မပြတ်အထုတ်နေရတာအဆက်မပြတ်မှဟိုမှာနောက်ကယောဂီဒိန်းကကောင်းလို့လှုပ်ပြန်ပြီးခြေလို့လှုပ်ပြန်ပြီးခဏခဏလှဲ့လို့လေအဥစဉ်ဒီလောက်လှဲ့နေလို့တမာရီဖြစ်ပါမလားဆိုတာဖြစ်တာအဲ့တော့အဲ့ဒီလိုစူးစမ်းခဲ့ရတယ်ဈဉဏ်ချင်းရောင်းရင်လည်းဈဉဏ်ရှောင်းမှထိုင်ချင်းရောင်းလည်းထိုင်ရှောင်းမှနဲ့လို့ရအဲ့ဒါတောင်မှစိတ်ကတခါလေစိတ်တွေကစူးစီးလို့မရတဲ့ခါကြတော့ဘာသမာဓိမှမရအောင်။နောက်ကြတော့မှကမ္မထန်းဆရာကနေပြုပြင်ပေးလိုက်တဲ့ခါကြတော့မှကိုယ်စဉ္ညာလျှောက်ပြီးစူးစားခဲ့။ဘယ်လိုစူးစားခဲ့လဲ။အဲ့ဒီမှာစဉ္ညာအမှတ်ကိုကြာကြာနာနာတပါးတည်းသွားပြီးတော့တနည်းအားမှသွားပြီးတယောက်တည်းလျှောက်။အဲ့ဒီမှာတလန်းချင်းတလန်းဆုံးလိုက်တလန်း မှတ်လိုက်တလန်းဆွဲတလုံးတလန်းဆုံးလိုက်နောက်တလန်းအသင်းမှတ်လိုက်တလန်းဆုံးလိုက်နေအဲ့ဒီလိုနဲ့တလန်းညက်တလန်းညက်မှန်ရင်းနဲ့စိတ်ကဘယ်မှမသွားတော့ဘူးဒီဘက်ခြေပေါ်ရောက်လိုက်ဟိုဘက်ရောက်လိုက်ဒီဘက်ရောက်လိုက်ဟိုဘက်ရောက်လိုက်နေနောက်ကြတော့ဒီပုံမှန်လေးစိတ်ကမြဲသွားရောနှိမ်လိုက်မြင်လိုက်နှိမ်လိုက်မြင်လိုက်နှိမ်လိုက်မြင်လိုက်နေဘိုင်စကယ်စီးလို့ဖြစ်သွားတယ်။ဖြစ်စီးတယ်လို့လဲဘိုင်စကယ်ဆိုတာစပိန်ပေါ့စပိန်ကိုစီးတဲ့အခါမှာတစ်ဖက်ကိုခြေနှင်းကိုနင်းချလိုက်ရင်နောက်တစ်ဖက်ကဘာဖြစ်လာလဲမြောက်ပြီးကြွလာအဲ့ဒီဘက်ကိုနင်းချလိုက်ရင်နောက်တစ်ဖက်ကမြောက်ပြီးကြွလာအဲ့ဒီမှာကိုယ့်ရဲ့ဒီမှာနင်းသွားနေတဲ့ကြမ်းနေနင်းသွားနေတဲ့မြေတွေဟာကိုယ်လှမ်းတော့မယ်ဆိုရင်သူကမြင့်ပေးလိုက်ပြန်ပြီကိုယ်ကနင်းချလိုက်ပြန်ပြီနှိမ့်ချသွားပြန်ပြီဟိုဘက်ကမြေလေးကမြင့်ချမြင့်တက်လာပြန်ပြီအဲ့ဒီမှာအော်မြတ်စွာဘုရားတောထွက်တော်မူခြင်းအချိန်ကာလတုန်းကသူ့ရဲ့မြင်းခွာအောက်ကပထမကြာပန်းနေကအောက်ကခန်းခန်းပေးတယ်လို့ဆိုတယ်။အော်အခုလည်းပဲကြည်စမ်းငါခြေတော့နင်းမဲ့နေရာတိုင်းနေရာတိုင်းကမြေတွေကကျန်းတွေကငါ့ကိုမြင့်မြင့်ပေးနေတာပါလားဆိုတဲ့စိတ်ထဲမှာစိတ်အားတွေတက်လာ။အဲဒီမှာဆက်လျှောက်တဲ့ကာကြတော့ငြိမ်ငြိမ်ငြိမ်ငြိမ်တိမ့်တိမ့်တိမ့်တိမ့်နဲ့နာရီတွေဘယ်လိုကုံလို့ကုံသွားမှမသိတော့ခြေတော့ဆိုတဲ့တံတန်းလည်းမရှိတော့သူ့ဟာသူရွေးနေတဲ့သဘောတောက်တင်းသွားတဲ့သဘောဒါပဲသိတော့တယ်အဲ့ဒီကစပြီးတော့မှနောက်ရက်မှဘုန်းကြီးတရားလျှောက်เสียအဲ့ဒီကျမှရတော့တယ်ပထမရက်ဒီမှလျှောက်เสียမှရှိဘူးစိတ်တွေဘာဖြစ်နေလဲအထွက်တွေများနေတယ်ဝေဒနာတွေတက်နေတယ်ဝေဒနာကိုလည်းမနိုင်ရှုမှတ်လို့မရဘူးအခုဒီဝိဇ္ဇာထေရီမာလေးဟာစိတ်ဓာတ်တွေကျပြီးတော့ထွက်တော့မယ်ဆိုတာလို့ဘုန်းကြီးလည်းထွက်ပြေးဖို့အချိန်ချင်းကြိုးစားရတယ်အဲ့ဒီလိုနဲ့ကြိုးစားရင်းကနေကြိုးစားရင်းကနေအဲ့ဒီမှာကမ္မထန်ဆရာရဲ့ပြုပြင်မှုလေးနဲ့ပြုတ်ပြင်ပြီးတော့အာထုပ်သွားတဲ့အခါဆေးအားတွေတက်ပြီးတော့အဲ့ဒီကနေပြီးတော့မှတတိတမာရီအားတွေကောင်းပြီးတော့ဝိပဿနာဉာဏ်လေးတွေဆက်ဆက်ဖြစ်တာအဲ့ဒီမှာဒီဝိဇ္ဇာထေရီမာလေးဟာလည်းပဲဒီလို၄-၅ချိန်လောက်စေတတ္တိကျလိုက်လူထွက်မဲ့ဖြစ်လိုက်ဆေးအားလေးကိုတစ်ခါပြန်ပြီးမြှင့်တင်လိုက်ပြန်ပြီးသင်္ကန်းကြောင်းလေးကိုပြန်တက်အာထုပ်လိုက်နောက်ဆုံးတော့ငါတော့မတက်နိုင်တော့ပါဘူးငါရဲ့ဥပိ္ပစေဆရာဖြစ်တဲ့ခေမထေရီဘေကုဏီမာကြီးထံငါသွားမှာပဲဆိုပြီးတော့ခေမထေရီဘေကုဏီမာကြီးထံသွားပြီးသူ့ရဲ့စိတ်ဓာတ်တွေသူ့ရဲ့ဒီမှာစူးစီးလို့မရလို့သာသနာတော်ဘောင်မပျော်မွှေ့တဲ့အကြောင်းအရာတွေကိုအဲ့ဒီမှာတင်ပြတဲ့အခါကာလကြတော့မှအဲ့ဒီမှာဇာတိဇရာပြာတိမရဏဆိုတဲ့အဲ့ဒီဘေးလေးပါးကိုဒီခေမာတေဒီဘေကုဏီမာကြီးကဟောပြဇာတိဘဝတကူရလာဖို့အတွက်ဘယ်လိုဒုက္ခတွေဖြစ်ခဲ့ရလဲဘဝရလာပြန်တော့လည်းပဲအဲ့ဒီမှာဇရာတပြေးပြေးအိုးလာတယ်ဘူဒုက္ခတွေနောက်ပြီးတော့ဗျာဒီနာဒုက္ခတွေနောက်ဆုံးတစ်နေ့သိရမယ့်ဒုက္ခတွေအဲ့ဒီဘေးဒုက္ခတွေအကြောင်းတွေကိုတန်ဝေကဖြစ်အောင်ပြောတယ်ပြောပြီးတဲ့အခါကလည်းကြတော့မှအဲ့ဒီမှာဘယ်လိုရှုရမလဲဘယ်လိုရှုရမလဲဘုန်းကြီးတို့တတိပဋ္ဌာန်နည်းနဲ့ပြောမယ်ဆိုရင်အသေးစိတ်တမ္ပဇင်မိုင်းကိုပြောလိုက်တာပဲအဲ့ဒီမှာတမ္ပဇင်မိုင်းကိုရှုမှတ်ပုံလေးတွေပြောပြီးသင်ပြပေးလိုက်တယ်အဲ့လိုသင်ပြပေးလိုက်တာကိုတည်တည်ချာချာနားဆိုင်ပြီးတော့ဝိဇ္ဇာထေရီမလေးကမှတ်သားပြီးတော့အဲ့ဒီခေမထေရီသူ့ရဲ့ဥပိ္ပစေဆရာထံကနေအပြန်မှလဲဟုတ်ချီတာကစားဥချတာကစားတတိမလို့တော့အဲ့ဒီကနေပြီးတော့ရက်တော်လည်းပဲမတ်တထားတော့ထားတယ်ထားတယ်ထားတယ်အစင်စင်တစင်ပြီးတစင်တစင်ပြီးတစင်ချွတ်သွားပေါ့ရမ်းမိတဲ့ခါရက်တယ်ရက်တယ်တစ်ဖက်ကိုလှဲ့တဲ့ခါလှဲ့တယ်လှဲ့တယ်ရမ်းမိတဲ့ခါရက်တယ်နောက်ပြီးတော့မှသူ့ရဲ့ဒီမှာခြေလမ်းတိုင်းခြေလမ်းတိုင်းကိုတတိကပ်ပြီးသွားတယ်နောက်သူ့သင်္ကန်းကြောင်းပေါ်တက်တော်လည်းပဲညာတက်တယ်ဖဲတက်တယ်အဲ့ဒီကနေသူ့ရဲ့တရားထိုင်မဲ့နေရာလေးရောက်တော့ရက်တယ်ရက်တယ်ထိုင်ရင်တော့ထိုင်ရင်လည်းထိုင်ချတော့ထိုင်နေအဲ့ဒီမှာသူ့ရဲ့ပြုပ်ွယ်ကိစ္စလေးတွေအလုံးပြုတ်ပြီးတော့ငါတရားမတွေ့မချင်းဒီအထိုင်ကိုငါမဖြစ်တော့ဘူးဆိုပြီးတော့အဲ့ဒီမှာစောက်တည်လိုက်တယ်ပြောရရင်ဒိဋ္ဌံလိုက်တယ်ပေါ့အဲ့ဒီမှာစောက်တည်ပြီးတော့တရားရှုမှတ်လိုက်တာအဲ့ဒီလိုရှုမှတ်လိုက်တဲ့အခါကျတော့မှဒီမှာဝိရိယစိုက်ပြီးတော့ तू ဟာတရားမတွေ့မချင်းဣရိယာပုဒ်ကိုပြင်လဲမပြင်ဘူးပြောင်းလဲမပြောင်းဘူးရွှေလဲမရွှေဘူးထားလဲမထားတော့ဒီတိုင်းအာထုတ်တော့မယ်ဆိုပြီးဆက်ပြီးအာထုတ်တဲ့ခါကလည်းကြတော့မှတတိအားတမာရီအားတွေအဲဒီမှာတတိအားတမာရီအားတွေကောင်းလို့ဝိပဿနာဉာဏ်နေစိုးစိုးကပြောတယ်ယုံနံအဖြစ်ပြက်သဘောတွေသိဝိပဿနာဉာဏ်နေအစဉ်စဉ်တက်တဲ့ခါနောက်ဆုံးဖြစ်မှုပြမှုပြဆဲတဲ့ငိမ့်တဲ့နိဗ္ဗာန်ဖြစ်တဲ့သောတပတ္တိမဉ္ဇဉ်ပူဇဉ်ဆက်ရောက်သောတပန်ဖြစ်အဲဒီကနေဆက်လက်ပြီးတော့ပြန်ရှုအဲဒီကဥရိယဗျာဉာဏ်အဲဒီကနေပြီးတော့ဆက်လက်ပြီးတော့ရှုဝိပဿနာဉာဏ်နေတက်တဂရဂံမိမဉ္ဇဉ်ပူဇဉ်ဆက်ရောက်တဂရဂံဖြစ်အဲဒီကနေပြန်ရှုအဲ့ဒီကနေပြီးတော့ဆက်လက်ပြီးတော့ရှုလို့အနာဂံဖြစ်အဲ့ဒီကနေဆက်လက်ပြီးတော့ရှုလို့အဲ့ဒီမှာအရဟတမညာပူညာဆက်ရောက်ပြီးတော့ယဟန္တာဖြစ်သွားတယ်တထိုင်နေနဲ့ယဟန္တာဖြစ်ဘယ်နှထိုင်နေလဲတထိုင်နေနဲ့ယဟန္တာဖြစ်တယ်ဆိုတာဒါတတိပဋ္ဌာန်တရားရဲ့ဂုံကြီးပဲဘာရဲ့ဂုံကြီးလဲ ေးဒီတတိပဌံတရားကိုတခါလဲဇွဲကောင်းကောင်းနဲ့ကြိုးစားပြီးရှုမှတ်ပွားများအားထုတ်တဲ့အတွက်ကြောင့်မို့တထိုင်အတွင်းနဲ့ယဟန္တာတိအောင်မဖြစ်နိုင်ဘူးလားဗျာအေးဒါကြောင့်မို့အပေဆင်းရဲဖြစ်တဲ့သောတပတ္တိမဉ္ဇဉ်ပူဉ္ဇဉ်ဆက်ရောက်ပြီးတော့အပေဆင်းရဲတွေကရောမလွတ်နိုင်ဘူးလားယဟန္တာဖြစ်ပြီးတော့ဆင်းရဲအလုံးကလည်းပဲမလွတ်မြောက်နိုင်ဘူးလားကဲဆိုလိုက်တထိုင်အတွင
်း
အပေကင်း
ဖြစ်ချင်းယဟန
္
တာ
တထိုင်အတွင
်း
အပေကင
်း
ဖြစ်ချင်းယဟန္တာဆိုလိုက်စမ်းပါနှစ်ခေါက်လောက
်
ဒီဒါကြောင့်ဘုန်းကြီးတို့ယောဂီများဒီကံယဝေဒနာစိတ်ဓာတ်ဓမ္မဆိုတဲ့တတိပဋ္ဌာန်လမ်းစဉ်အတိုင်းပွန်ရန်အာယုန်လေးတွေကိုလိုက်ပြီးရှုမှတ်ပွားများအားထုတ်ရင်ဘုန်းကြီးတို့ဝိပဿနာတမ္မာဒိဋ္ဌိဆိုတဲ့အမှန်တိုင်းသိတဲ့ဉာဏ်လေးမပေါ်နိုင်ဘူးလားပေါ်နိုင်ပါတယ်အဲ့ဒီဉာဏ်ကနေဆက်ပြီးတော့ရှုမှတ်ပွားများအားထုတ်သွားမယ်ဆိုရင်နဲ့ဘာဝိတာပွားများအသည့်ရှိသောဘောလိကတာကျိန်ဖန်များစွာလ ీల ပြုအသည့်ရှိသောအဲ့လိုဆက်လက်ပြီးတော့ပွားများအားထုတ်သွားလို့ရှိရင်တထိုင်အတွင်းမှာတရားမရနိုင်ဘူးလားဗျာဒါကြောင့်ဧကသနေနိသိဏောဝါတဏျာတထိုင်တွင်း၌သာလျင်တဗ္ဗတဝေလုံးစုံသောအတ္တဝတရားတို့ကိုခေပိတဝါကုန်ခန်းစီ၍အရဟတံအရဟတဖို့သို့ဘာပုနာတိကောင်းစွာမသွေရစေရောက်စေနိုင်ပါပေတတိအလုံးတရားနာပရိသတ်ပေါင်းသူတော်ကောင်းတို့သည်ယနေ့နာကြားရတဲ့တရားတော်လာတိုင်းတထိုင်အတွင်းနယ်ပဲတရားသိဉာဏ်တို့တွေရအောင်ကျင့်ကြံပွားများအားထုတ်နိုင်ကြပြီလျင်အာလုံသာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။